Welcome to the Voice of America in Burmese.
Mingla Nidhiye Sama Torashi Ni Sejjama Pyoshin Javazi Kimya. ဒီ American Day 2018 ခုနှစ်ဩဂုတ်လ5ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ2440 58တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြတ်တဲ့တွေကိုမဲရင်ချင်းနိုင်တယ်ကျွန်တော်ကြော်သိန်းကြော်ပြပါပါအမေရိကန်နိုင်ငံရွေးကောင်စီမိုက်ပွန်ပေယိုဟာစင်ကာပူကနေခီးဆက်ပြီးအင်ဒိုနီးရှားနိုင်ငံမှာရောက်နေပါတယ်။ဒင်္ဂလားဒေ့ရှ်ဒုက္ခဒေရီကုသဘောနဲ့ကိုဘေကင်းလုံခြုံကုန်တိကရှိစွာပြန်နိုင်ရေးလှုပ်ဆောင်ဖို့အာဆီယံအဖွဲ့ကတိုက်တွန်းပါတယ်။ဒီကံရေးနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာတခြားကိစ္စရပ်တွေကိုပြင်ဆင်ရေးဟာလွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာဖို့မရှိမဖြစ်လိုအပ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းတည်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့မနေ့အစီအစဉ်မှာတော့ကဘာပေါ်ကစံတတီထွင်ထိတ်တန်းနိုင်ငံ20ထဲမှာတရုတ်နိုင်ငံကထိတ်ဆုံးမှရှိနေတဲ့အကြောင်းနဲ့တူဥက္ကဋ္ဌရဲ့မြန်မာတရားရေးစီရင်တဲ့ဒလီထုံးသုံးသက်ချက်တင်ပြတဲ့အခါမှာတော့
မြန်မာတရားစီရင်ရေးစနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှေ့နေတွေရဲ့စွန့်ရင်မိကြမှုစတဲ့
သတင်းတွေပြီးမှနားဆင်သွားရဖို့ရှိပါတယ်တခါနောက်ပိုင်းမှာတော့ EDN အင်္ဂလိပ်သင်ကန်းစာနဲ့တူ VU ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကမ်းကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေမနဲ့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုချော်သိန်းနဲ့မိုက်အင်ဂျင်နိုင်တို့ကြောပြပေးပါအောင်ခင်ဗျာ
။အမေရိကန်နိုင်ငံရွေးကောင်စီမိုက်ပွန်ပေယိုဟာအရှိတောင်အရှာခီးစဉ်နောက်ဆုံးခီးတစ်ထောင်ဖြစ်အင်ဒိုနီးရှားနိုင်ငံကိုစနေနေ့ကရောက်သွားပြီးခီးစဉ်တစ်ချောင်းမှာအဓိကကိစ္စကတော့မြောက်ကိုရီးယားရေးပဲဖြစ်ပါတယ်။အင်ဒိုနီးရှားကိုခီးမဆက်ခင်စင်ကာပူနိုင်ငံမှာရှိနေခြင်းအတွင်းမှာတော့နျူကလ িয়ার ကင်းရှင်းရေးပြောဆိုဆွေးနွေးတာတွေနဲ့အတူအမေရိကန်မြောက်ကိုရီးယားသက်ဆိုင်ရေးနဲ့ပတ်သက်ပြီးသတင်းစကားတွေအမျိုးမျိုးထွက်ထားပါတယ်။ဝင်ပုံပေယိုနဲ့နော်ကိုရီးယားနိုင်ငံသားဝင်ကြီးဝီယုံဟူတို့ဟာစူပေါင်းတပ်ပုံရိုက်ချိန်တွင်တယောက်နဲ့တယောက်တွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ကြတယ်လို့နိုင်ငံသားဌာနပြောခွင့်ရဟက်ဇာနိုဝတ်ကဂျကာတာကိုအသွားလျင်ပေါ်မှာသတင်းထောက်တွေကိုပြောပါတယ်ဝင်ပုံပေယိုကကျွန်တော်တို့မကြခင်ဆွေးနွေးကြရအောင်လို့ပြောတဲ့ပေါ်ဝင်ကြီးဝီယုံဟူကလည်းကျွန်တော်သဘောတူပါတယ်တိတ်ကိုအကျိုးရှိမဲ့ဆွေးနွေးပွဲတွေဖြစ်ဖို့ရှိပါတယ်လို့ပြန်ပြောပါတယ်အဲဒီနောက်သမ္မတဒေါ်နယ်ထရမ့်ကနော်ကိုရီးယားကောင်းဆောင်ကင်ဂျွန်အတွက်ပြလိုက်တဲ့စာကိုဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဆန်ကင်းကဝန်ကြီးရီလက်ထက်ထည့်ပေးပါတယ်။စာပါအကြောင်းအရာတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဝန်ကြီးနှုတ်ကြားခဏတာတွေ့ဆုံနှုတ်ဆက်တဲ့ကိစ္စဟာအံ့ဩစရာမဟုတ်ပဲဒါကခံမှန်းလို့ရပါတယ်။ထိစပ်မှုအများစုကအပြုသဘောဆောင်ပြီးဒါဟာအရင်ကားတဲ့စာရင်တိုးတက်လာတာပါ။နေပေါင်းများစွာဆက်ဆံရေးအဆင်မပြေဖြစ်ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတည်ဆောက်နေပါတယ်လို့အမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။
တရုတ်နိုင်ငံမှာအငိမ့်စားပါမောခဝမ်ကွမ်ဆူးကိုအာဏာပိုင်တွေကနေအိမ်ကနေအတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်၃ရက်အကြာမှာသူ့ကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပြည်ရင်းတီပါမှရှိနေတဲ့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အသက်၈၄နှစ်အရွယ်ပါမောခဝမ်ကွမ်ဆူးအနေနဲ့ရုပ်ပိုင်းဆိုင်ရာနှင်းပန်းနှိပ်စက်ခံရမှုရာဇဝတ်ကျူးလွန်မှုစတဲ့ဆွဲချက်တွေဒါမှမဟုတ်နှစ်ခုစလုံးနဲ့ရင်ဆိုင်ရမယ့်အခြေအနေပေါ်မှာသူတို့အနေနဲ့စိုးရိမ်မကင်းဖြစ်နေကြတာပါ။တရုတ်နိုင်ငံမှာအစိုးရအနေနဲ့သူ့အပေါ်ဆန့်ကျင်သူတွေကိုနှိမ်နှင်းဖြိုခွဲဖို့အာဏာအလဲသုံးစားပြုမှုကိုဆက်ပြီးအသုံးပြုနေတဲ့နိုင်ငံရေးနဲ့ဥပဒေပေါင်းစနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်းဆိုဖို့လဲလူခွင့်ရေးအဖွဲ့တွေကတိုက်တွန်းခဲ့ကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်ဒုံခရိုင်မှာနေထိုင်တဲ့အငိမ့်စားပေါ်မောခဝမ်ကွမ်ဆူးဟာ VOA နဲ့တယ်လီဖုန်းကနေတိုက်ရိုက်အင်တာဗျူးလုပ်နေချိန်မှာသူ့နေအိမ်ထဲအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူဖမ်းခံရတဲ့အချိန်ဟာတရုတ်သမ္မတရှီကျင်းပင်အုပ်ချုပ်မှုကိုအပြင်းထန်စိန်ခေါ်နေချိန်တရုတ်အစိုးရအတွက်အထိခိုက်မခံနိုင်တဲ့အချိန်လည်းဖြစ်နေပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရန်ရယ်ကင်းရှင်းရေးတီတီယော်ယော်လုပ်ဖို့နဲ့အကြောင်းအရာမှာလမ်းသွားလမ်းလာပြီးရန်ရယ်ကင်းရှင်းရေးအကောက်အွယ်ပူပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေနဲ့ရတပ်ဖွဲ့အကြားစနေနေ့ကရုံးဝင်းဆန္ဒဖြစ်ပါတယ်။ဒါကားမျိုးတော်ကဒန်မွန်ဒီအရက်မှာဆန္ဒပြသူရပေါင်းများစွာကိုရတပ်ဖွဲ့ကမြေယိုပုံးတွေနမတ်တုပ်တွေတုံးပြီးနှိမ်နှင်းဖြိုခွဲတယ်လို့ဆန္ဒပြသူတွေကလည်းကြောက်ခဲတွေနဲ့ပြန်ပြီးပြစ်ပေါက်ကြပါတယ်။အခင်ဖြစ်ရတဲ့လူအများပြားတန်ရရတယ်လို့သတင်းမီဒီယာတွေကပြောပါတယ်။ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးပါတယ်။မီတင်ရှုခံရတဲ့ကားတွေအပါအဝင်ဒီကိစ္စဘက်တွင်ကားဆင်ရည်၃ဝါကျော်ဖြစ်စီခံရတယ်လို့ဒီရဲဝင်ကြီးအတ်စတူဇမန်ခန်ကမာကတရင်တော်တွေကိုပြောပါလေအထိန်အကွက်မဲ့ခီးတဲ့တင်ဘတ်စကားတွေခီးတဲ့ရဖို့အပြိုင်ဆိုင်လူမောင်းရင်ကောလိကျောင်းသား၂ယောက်ကားတိုက်ခံရလို့ဒေဆုံးသွားပြီးတဲ့နောက်တင်းလာနေကတကားမျိုးတော်မှာဆန္ဒပြဖို့ရစဖြစ်တာပါအထူးသဖြင့်မတော်တဆမှုတွေဖြစ်လေရှိတဲ့ဒေသတွေကလမ်းနေမှာကျောင်းသားတွေကဆန္ဒပြတာရင်မောင်းလိုင်စင်တွေစစ်တာမော်တော်ယာဉ်တွေကိုသူတို့ဘာသာလမ်းကျော်ရှင်းတာတွေပြင်တချို့ပြည်တွေမှာယင်ကြီးတွေနဲ့ယင်ငယ်တွေတိကျစီခွဲသွားဖို့ယင်ကြောကန့်တတ်တာတွေလုပ်ကြပါတယ်။ ဒီနေ့ကျွန်တော်တို့ကစနေပြသူတွေကိုအနာရပါတီဝင်တွေကထိန်းချုပ်ဖို့ကြိုးစားတယ်ဆိုတဲ့သတင်းတွေထွက်ပြီးအဲ့ဒီအပေါ်စနေပြသူတွေကဥပမာလေးစနေပြကြောင်းသားတွေရဲ့တောင်းဆိုချက်၉ချက်ကိုအစင်လိုက်လုပ်ပေးသွားမယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကကတိပေးထားပါတယ်
တူရကီအစ်မြင့်ဝင်ကြီးနှစ်ဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတံခတ်အရေးယူလိုက်ပြီးတဲ့နောက်တူရကီဘက်ကလည်းထပ်တူပြန်ပြီးလက်တုံပြန်သွားမှာဖြစ်တယ်လို့တူရကီသမ္မတရီဆက်တာရဲ့အာဒိုဝန်ကစနေနေ့ကကြေညာလိုက်ပါတယ်။တူရကီနိုင်ငံမှာအမေရိကန်သင်းအုပ်ဆရာအန်ဒရူးဘန်ဆန်ကိုဆက်လက်ထိမ့်သိမ်းထားစေဖြစ်တာကြောင့်အမေရိကန်ဘက်ကတူရကီအစိုးရကိုဖိအားပေးတဲ့အနေနဲ့ပြစ်မှ ခုကိုတက်ရောက်ပြီးမေဂွန်ပြောကြားချိန်မှာသမ္မတအာရိုဝန်ကအမေရိကန်ပေါ်လက်တုံပြန်မဲ့အကြောင်းပြောကြားခဲ့တာပါ။မနေ့ညနေပိုင်းအချိန်ထိသူတို့အစိုးရအနေနဲ့စိတ်ရှည်တိခန့်ခဲ့ပေမဲ့ဒီကနေ့မှာတော့အမေရိကန်တရားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေရဲ့တူရကီမှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့သူ့အနေနဲ့ညွှန်ကြားတော့မှာဖြစ်ကြောင်းအာရိုဝန်ကပြောပါတယ်။တူရကီနိုင်ငံကိုချိန်ချောက်တဲ့စကားတွေပြောရုံနဲ့အတိတ်ပဲကင်းမဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေလုပ်ပြလိုက်ရုံနဲ့နောက်ဆုတ်သွားမယ်လို့ထင်တဲ့သူတွေဟာတူရကီအကြောင်းမသိသူတွေဖြစ်တယ်လို့လည်းသူကဆိုပါတယ်။တူရကီပြည်ထောင်ရေးဝန်ကြီးဆူလီမန်ဆွိုင်လူးနဲ့တရားရေးဝန်ကြီးအဗ်ဒူဟာမစ်ကူတို့နှစ်ဦးရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုတားဆီးထိန်းချုပ်လိုက်ကြောင်းဗုဒ္ဓဘုနေ့ကအမေရိကန်အစိုးရကကြေညာခဲ့တာပါတူရကီနိုင်ငံမှာအမေရိကန်သေးဥစီယာဘန်ဆန်ကိုထိမ့်သိမ်းခံထားရတဲ့ကိစ္စမှာသူတို့နှစ်ဦးမှာတာဝန်ရှိတယ်ဆိုပြီးအမေရိကန်ဘက်ကအဲ့ဒီဝင်ကြီးနှစ်ဦးကိုပြစ်မှတ်ထားတန်ခတ်အရေးယူခဲ့တာဖြစ်ပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတယ်
။ဒီကနေ့တနင်္လာနေ့မနက်ပိုင်းတနေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှရောက်နေတဲ့ဒုက္ခသည်တွေ၊မူရင်းနေရာပြည်စီကိုယ်တော်ဘောနယ်ကိုပြန်နိုင်ရေးအပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကအခုလိုပြောသွားပါတယ်
။ We all encourage Bangladesh and Myanmar to press on with their shared commitment to carry on a voluntary
ဒုက္ခသည်တွေကိုယ်တော်ဘောနယ်ကိုမူရင်းနေရာပြည်စီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားတူညီတဲ့တန်ဋိဌာန်ကိုဆက်ပြီးတွန်းအားပေးလို့ဆောင်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်။ဒါပေမဲ့ဒီကိစ္စကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်သလိုမလိုလားတဲ့နှောက်နှေးမှုတွေမရှိစေဘဲလှုပ်ဆောင်ရမှာလည်းဖြစ်ပါတယ်လို့ဝန်ကြီးဘာလာခရစ်စနန်ကသတင်းထုတ်တွေကိုပြောပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ERF တို့မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကမြန်မာနိုင်ငံကိုကူစားပြုပြီးတက်ရောက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဝန်ကြီးဦးကျော်တင်တို့စနေနေ့ကတီးခြားတွေ့ဆုံနေအတွင်းမှာလည်းဒုက္ခသည်တွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးကိစ္စ၊လူ့အခွင့်အရေးချိုးဖောက်သူတွေကိုရယူဖို့ကိစ္စ၊ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ကိစ္စနဲ့ဖမ်းဆီးခံထားရတဲ့ Riders တရင်တော်နှစ်ဦးကိုပြန်လွှတ်ပေးဖို့ကိစ္စတွေကိုဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Heather Nobel ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။
Indo Pacific ဒေသတွင်လွတ်လပ်ပြီးပွင့်လင်းလာဖို့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပေါ်နေတဲ့လူသားဘေးဒုက္ခအကျက်အတဲဖြစ်ရှင်ရေးအခြေအနေတွေတိုးတက်လာဖို့နဲ့အခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကျတဲ့အချက်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။အရှေ့တောင်အာရှဒေသအတွက်လုံခြုံရေးဆိုင်ရာရန်ပုံငွေအစ်အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးအမေရိကန်ပြည်ထောင်စုကကူညီမှာဖြစ်ကြောင်းနိုင်ငံသားဝန်ကြီး Pompeo ကစနေနေ့ကကတိပြုပြောကြားရာမှာအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့တဆက်တည်းပြုလုပ်တဲ့အာဆီယံမဟာမိတ်နိုင်ငံတွေနဲ့စည်းဝေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာသတင်းထုတ်တွေကိုအခုလိုရန်ပုံငွေပမာဏအတိအကျပြောကြားခဲ့တာဖြစ်ပါတယ်။ Indo-Pacific ဒေသလုံခြုံရေးတိုးမြင့်ဖို့အမေရိကန်ရဲ့ခိုင်မာတဲ့ကူညီပံ့ပိုးမှုအစိတ်အပိုင်းဖြစ်ဒေသတစ်ခုလုံးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွန်းအားပေးတဲ့အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးရန်ပုံငွေအစ်အနေနဲ့ထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးပမ်ပီယိုကကြေညာခဲ့တာပါ။အဲ့ဒီရန်ပုံငွေအစ်စ်ဟာရေတောင်းဆိုင်ရာလုံခြုံရေးအားကောင်းစေဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစွမ်းရည်တွေတိုးတက်လာဖို့အပြင်နိုင်ငံနယ်နိမိတ်တွေဖြတ်ကျော်ချိန်ချောက်မှုတွေကိုစန့်ကျင်တံပြန်နိုင်ဖို့ဖြစ်တယ်လို့လည်းပေါမ်ပီယိုကပြောပါရရှင်။
မြန်မာနိုင်ငံဟာ2019ခုနှစ်မှာရှုထမ်းချိန်20အထိတင်ပို့နိုင်ခြင်းရှိတယ်လို့ရွှေထုတ်လုပ်ရောင်းဝယ်လုပ်ငန်းတွေကအကြီးအကဲတာဝန်ရှိသူတို့ကိုပူကားပြီး Riders သတင်းတပုတ်မှရေးထားပါတယ်။ရွှေပြည်ပတင်ပို့တာကိုမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ဖိပင်ထားပြီးတဲ့နောက်ဒီနှစ်အစောပိုင်းကမှပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းအကြီးအသေးစစ်ဆေးတဲ့တခွဲခန့်တွေကနေအတိမတ်ပြီးလက်မှတ်တွေရဖို့မြန်မာရွှေလုပ်ငန်းရှင်တွေစူးစမ်းနေရတာကြောင့်အခုချိန်ထိဆိုရင်တရုတ်နိုင်ငံကိုရွှေ4ချိန်ကီလိုဂရမ်နဲ့ငယ်ပဲတင်ပို့နိုင်ပါသေးတယ်။အစအစအစဉ်ချော်ရဲဆိုရင်တော့မြန်မာနိုင်ငံအနေနဲ့နောက်နှစ်မှာရွှေ10တန်ကနေတန်30အထိတင်ပို့နိုင်ခြင်းရှိပါတယ်လို့အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့မှာကျင်းပတဲ့အိန္ဒိယနိုင်ငံတကာရွှေညီလာခံပြပမှာမြန်မာရွှေလုပ်ငန်းရှင်များအသင်းရဲ့စီးပွားရေးလုပ်ငန်းခွဲဖြစ်တဲ့မြန်မာရွှေဖွံ့ဖြိုးတိုးတက်ရေးအများပိုင်းကုမ္ပဏီလီမိတက်ရဲ့အကြီးအကဲအကြံပေးပို့ကို Marcus Love ကပြောရဲဆိုပြီး Rider သတင်းမှရေးထားပါတယ်ဒီပေါက်ကိုတရားဝင်တင်ပို့တာတိုးလာတဲ့ဆိုရင်အိန္ဒိယတရုတ်နဲ့ထိုင်းနိုင်ငံတွေကိုရွှေခိုးထုတ်နေတာတွေကြော်သွားမှာဖြစ်ပြီးရွှေတူးပေါ်တန့်စင်တဲ့လုပ်ငန်းကနေနိုင်ငံအတွက်အခွန်ငွေပို့ရလာမယ်လို့ Marcus လို့ကပြောပါတယ်။မြန်မာနိုင်ငံမှာရွှေထုတ်လာတာနှစ်ရာစုနှစ်ပေါင်းများစွာရှိနေပါပြီ။ရွှေလုပ်ငန်းရှင်အသေးလေးတွေအများကြီးရှိပါတယ်။ဒါပေမဲ့ပမာဏတည်ပြီးစံနှုန်းသတ်မှတ်တာလည်းအားနေပါတယ်။ဒါကြောင့်နိုင်ငံများကြီးနှိမ့်နယ်မှုရဖို့ကြိုးစားနေပါတယ်လို့လည်း Marcus လို့ကပြောပါတယ်။မြန်မာနိုင်ငံမှာမတူဖော်ရသေးတဲ့ရွှေယန်းတိုင်ချိန်1.3ဘီလီယံရှိပြီးအခုချိန်ထိဆိုရင်အဲ့ဒီအထက်က900ရာခိုင်နှုန်းပတ်ဝန်းကျင်လောက်ကိုပဲတူဖော်ထုတ်လို့ရသေးတယ်လို့လည်း Marcus Love ကဆိုပါတယ်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူတဲ့ပိတ်မိနေခဲ့တဲ့တောဝက်ဘောလုံးအသင်းသားတွေနဲ့လက်ထောက်နီးပြတို့ဟာ9ရက်ကြာတင်ကန်းစီးပြီးတဲ့နောက်မနေ့စနေနေ့ကနီးပြကလွဲပြီးကျန်တဲ့အသင်းသားတွေလူထွက်ခဲ့ကြပါတယ်။အသက်25နှစ်အရွယ်နီးပြစရာအိုက်ကတော့တန်ဃာတစ်ပါးအနေနဲ့သာသနာ့ဘောင်အတွင်းဆက်လက်ရှိနေဦးမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့တောင်ပေါ်မြို့လေးဖြစ်တဲ့မဲဆိုင်မှာရှိတဲ့ဘုံကြီးကျောင်းမှာပြုလုပ်တဲ့သူတို့လူထွက်တဲ့ခန်းနာကိုလူပေါင်း300လောက်တက်ရောက်ခဲ့ကြပါတယ်။လူဝိလဲခဲ့ကြတဲ့ဘောလုံးအသင်းသားလူငယ်တွေဟာသူတို့မိဘတွေနဲ့အတူရှိနေခဲ့ကြတာပါ။ရေတွေပြည့်နေတဲ့ထမ်းလွန်လှိုင်ကူတဲ့သုံးဘက်ကြာပိတ်မိနေတဲ့သူတို့ကိုရေငုပ်ကယ်ဆယ်ဖို့ကြိုးပမ်းရင်းတည်ဆုံခဲ့တဲ့ထိုင်းအထူးရေတပ်ဖွဲ့ဝင်ဟောင်းဆမန်ကဂူနန်ကိုဂုံပြုကောင်းမှုကုသိုလ်ပြုတဲ့အနေနဲ့ဇူလိုင်လ25ရက်နေ့ကဗုဒ္ဓဘာသာဝင်မဟုတ်တဲ့အသင်းသားတယောက်ကလွဲပြီးကျန်တဲ့အသင်းသား17ယောက်နဲ့လက်ထောက်နီးပြတို့ယဟန်သာမဏေအဖြစ်ပြုခဲ့ကြတာဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိင်းနဲ့မိုင်းညင်နိုင်တို့ပြောပြခဲ့ရတာပါခင်ဗျာအခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ကမ္ဘာပေါ်မှာစန်းသစ်တီထွင်မှုထိတ်တန့်နိုင်ငံ20ထဲမှာပြည်နိုင်ငံကပထမဆုံးအနေနဲ့ပါဝင်လာပါတယ်ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ကမ္ဘာညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအဖွဲ့ကအခုလိုဖော်ထုတ်လိုက်တာပါ VOA သတင်းတော့စတီဗ်ဘာရာဂိုနာရဲ့သတင်းလှော်ကူတော့မတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်
ကမ္ဘာစန်းသစ်တီထွင်မှုဆိုင်ရာအညွှန်းကိမ်းမှာတရုတ်နိုင်ငံကဒီနှစ်မှာအဆင့်7ခုကိုတက်လာပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နှစ်ကထက်အဆင့်5ဆင့်တက်လာတာဖြစ်ပါတယ်။ကမ္ဘာညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအဖွဲ့ WIPO ရဲ့ညွှန်ကြားရေးမှူးချုပ် Francis Guri ကတရုတ်နိုင်ငံဟာနှစ်ဆင့်နှစ်တိုင်းပုံမှန်အဆင့်တိုးတက်လာခဲ့တယ်လို့ပြောပါတယ်
။ There is an extremely careful strategy that has been put in place
ဒီနိုင်ငံမှာစန်းသစ်တီထွင်မှုအားပေးဖို့စန်းသစ်တီထွင်မှုအခြေခံတဲ့စီးပွားရေးဖြစ်လာဖို့အတွက်တရုတ်ထိပ်တန်းကောင်းဆောင်ဘက်ကတရားကြီးစိုက်ပြီးတော့မှာဗျူဟာချမှတ်ဆောင်ရွက်လာတာပ
ါသိပ္ပံနဲ့ဤပညာလှုပ်သားနောက်တီထွင်မှုတွေသိပ္ပံဤပညာဆိုင်ရာရေးသားဖော်ပြချက်တွေမှာတရုတ်ကဥဆောင်လာတယ်လို့လည်းဂူရီကပြောပါတယ်သူတေသနာနဲ့စမ်းသပ်မှုတွေအတွက်ဒုတိယမြောက်အသုံးစရအများဆုံးကြားခံသုံးစွဲတဲ့နိုင်ငံလည်းဖြစ်ပါတယ်အသုံးစရအများဆုံးအမေရိကန်ပြည်ထောင်စုကတော့အဆင့်2ဆင့်ကိုကျသွားပြီးအရင်ကအဆင့်4ရှိခဲ့ရာကနေဒီနှစ်မှာတော့အဆင့်6ရောက်သွားပါတယ်။စမ်းသစ်တီထွင်မှုမှာထိတ်တန့်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုတွင်းကဒေသတချို့ကိုလည်းဂူရီကထုတ်နှုတ်ပြောပြပါတယ်
။ The San Jose, San Francisco area, Silicon Valley.
San Jose, San Francisco ဒေသ, Silicon Valley area နဲ့ Boston တို့လိုဒေသတွေကိုနိုင်ငံတွေအနေနဲ့သတ်မှတ်မယ်ဆိုရင်တော့သူတို့ကထိတ်တန့်ဆင်းဝင်ဖြစ်လာမှာပါ
။နိုင်ငံတွေအနေနဲ့စီးပွားရေးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်လာစေရဲ့အတွက်စမ်းသစ်တီထွင်မှုကိုဘလို့အားပေးတယ်ဆိုတာကိုအခုအညွှန်းကိမ်းမှာနှိုင်းယှဉ်ထားတာပါ။အချက်လက်80ကိုလေ့လာတာပါ။ပညာရေးအသုံးစရိတ်ကအစ Mobile Apps တွေဖန်တီးတဲ့အဆင့်မြင့်နည်းပညာအထိပါဝင်ပါတယ်။ဖွံ့ဖြိုးမှုအဆင့်တွေကိုနှိုင်းယှဉ်ပြီးနိုင်ငံ20တို့ကိုလည်းစွမ်းဆောင်ရည်မြင့်မားတဲ့နိုင်ငံများအဖြစ်အညွှန်းကိမ်းမှာဖော်ပြထားတဲ့အထက်မှာတော့အိန္ဒိယ၊ Iran ၊ Thailand နဲ့ Vietnam နိုင်ငံတို့ပါဝင်ပါတယ်။ဒီထဲမှာဒေသတစ်ခုတည်းကနေနိုင်ငံအများဆုံးပါဝင်တာကတော့ အာဖရိကဆာဟာရာတိုက်ကန်နာယတောင်ပိုင်းဒေသဖြစ်ပြီး6နိုင်ငံပါဝင်ပါတယ်
We already have had for a number of years, 8 years actually.
ဒီဥစုထဲမှာကင်ညာနိုင်ငံပါဝင်နေတာ၈နှစ်ရှိခဲ့ပြီဖြစ်ပြီးစံသစ်တည်ထွင်မှုအောင်မြင်တဲ့နိုင်ငံတွေထဲမှာရဝန္ဒါနဲ့မိုဇမ်ဘစ်နိုင်ငံတွေစပြီးပါဝင်လာခဲ့ပါတယ
်။ဒီနှစ်မှာတော့ရာသီဥတုပြောင်းလဲမှုအပေါ်တက်ရောက်မှုနဲ့တဲ့စွမ်းအင်ဤပညာတွေကိုလည်းအဓိကထားပြီးလေ့လာခဲ့ပါတယ်။ထွက်ပေါ်လာတဲ့ရလတ်တွေကတော့ရောထွေးနေတယ်လို့ WIPO ရဲ့ညွှန်ကြားရေးမှူးချုပ်ဂူရီကပြောပါတယ်။
Between 2005 and 2014, we saw that.
We saw that.
မက်တင်ဒီတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ချင်ပါတယ်။ရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ဆရာနာရှင်ခေတ်ကကျင့်သုံးခဲ့တဲ့တရားစီရင်ရေးဒလေးကအကျဉ်းဆိုးတွေတက်ဆိုးရှင်နေပုံကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်တာကိုဒီမိုကရေစီအာရုံဦးလို့ခေါ်ကြပါသည်။ဒီမိုကရေစီအတွင်းကူးပြောင်းရေးမှာတရားတဲ့ဥပဒေစိုးမိုးမှုအရေးကြီးကြောင်း NLD ကအသိအမှတ်ပြုပါသည်။ဒါပေမဲ့မြမတရားစီရင်ရေးစနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှေ့နေတွေရဲ့စွန့်ရင်နှိမ့်ချမှုစတဲ့ပြဿနာတွေကြုံတွေ့နေရပါသည်။အာဏာရှင်အစိုးရခိုင်မမျှလုပ်လာခဲ့တဲ့တရားစီရင်ရေးစနစ်ကိုပြည်သူကအယုံကြည်မရှိကြပါဘူး။တင်တလို့လောက်တာကိုပြည်သူမမြင်နိုင်အောင်တကားပိတ်ပြီးတရားစီရင်တာခစ်စားခဲ့ပါတယ်။ဆရာနာရှင်ခေတ်ကစစ်သုံးတဲ့တကားပိတ်လျှို့ဝှက်တရားစီရင်ရေးဓလေ့ဟာမိမျိုးစုံနဲ့ဆက်လက်ရှင်သန်နေပုံရပါတယ်။တရားစီရင်တာကိုပြည်သူကြားနာခွင့်ရှိတယ်လို့2008အခြေခံဥပဒေကဆိုပေမဲ့အကျဉ်းဟောင်းတက်ဆိုးရှင်းနေတာကို Justice Based အဖွဲ့ကစုံစမ်းပြီးစာရန်ထုတ်ထားပါတယ်။လန်ဒန်အခြေစိုက် Justice Based အဖွဲ့ဟာတရားဥပဒေစိုးမိုးရေးအတွက်အယတအသိအဖွဲ့ရှေ့နေတွေကိုကူညီထောက်ပံ့မှု2010မှာဖွဲ့စည်းတဲ့အဖွဲ့ဖြစ်ပါတယ်။အင်္ဂလန်၊အမေရိကန်၊မြန်မာနဲ့ဩစတြေးလျဥပဒေပညာရှင်12ဦးပါဝင်တဲ့နိုင်ငံတကာပညာရှင်အဖွဲ့ဖြစ်ပါတယ်
။ရန်ကုန်မြို့ကတရားရုံး36ခုမှာစစ်ဆေးတဲ့ရာဇဝတ်မှုနဲ့တရားမမှု200ကျော်ကို2016ခုနှစ်မှာဒေသခံလေ့လာသူ4ဦးစေလွတ်ပြီးတစ်လလောက်လေ့လာစေပါတယ်။ကျန်းသာစီရင်မှုအဆင့်အားလုံးကိုလေ့လာပါတယ်။ဒါပေမဲ့လေ့လာတဲ့တရားရုံး20ရာခိုင်နှုန်းမှာဝင်ရောက်ဖို့အခက်အခဲနဲ့အတားအဆီးတွေ့ရတယ်လို့ဆိုပါတယ်။တရားရုံးအများစုမှာလေ့လာသူဟာမှတ်ပုံနဲ့ကတ်ကိုဝန်ထမ်းဒီစီမှာထားခဲ့ရပါတယ်။ကျန်းသာမှုနဲ့ဆက်နွယ်မှုမရှိရင်မယုံသင်တာဖြစ်တတ်ပါတယ်။တာဝန်မှတပါမဝင်ရလို့ရေးထားတဲ့ဆိုင်းဘုတ်ပြထားတဲ့တရားရုံးလည်းရှိပါတယ်။တရားသူကြီးကိုယ်တိုင်စစ်ဆေးမေးမြန်းပြီးမှခွင့်ပြုပါတယ်။ဝင်ခွင့်ကပ်ပြားရှိမှဝင်ခွင့်ပေးတဲ့တရားရုံးလည်းရှိပါတယ်။ဝင်ခွင့်ကပ်ပြားရဖို့အကြောင်းပြရတဲ့အထိတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာတွေ့ရပါတယ်
။ Justice Based အဖွဲ့ကတရားရုံးကိုဆင်လွတ်လိုက်တဲ့လေ့လာသူတွေထဲမှာတဝက်လောက်ကသာအခက်အခဲမရှိဘဲတရားရုံးခန်းတွေကိုဝင်ခွင့်ရကြပြီးကျန်တဝက်ကတော့စစ်ဆေးမေးမြန်းခံရပြီးမှဝင်ခွင့်ရပါတယ်။အခွင့်မရှိမဝင်ရသို့မဟုတ်ဝင်ခွင့်တောင်းပါဆိုတဲ့ဆိုင်းဘုတ်ကိုအပြင်မှာကတ်ထားတဲ့တရားရုံးတွေရှိပါလေ။တရားရုံးမှာနေစရာနေရာမရှိလို့ဝန်ထမ်းတွေကအပြင်လူအဝင်မခံမဲတားမြစ်ထားတာလည်းရှိပါသေး။ Justice Based အဖွဲ့ကလေ့လာတဲ့တရားရုံး3ပုံ2ပုံမှာအပြင်လူအတွက်ထိုင်စရာခုံမရှိပါဘူး။တက်တောက်တက်တာရက်စရာနေရာလည်းမရှိဘူးလို့ဆိုပါသေး။မြို့နယ်တရားရုံးတွေဟာအလွန်ကြီးမြောင်းတာမို့တရားရုံးဝန်ထမ်းတွေအမှုတွေပြင်းပြဥယျာဉ်ရှေ့ဦးလောက်အတွက်သာနေရာနဲ့ထိုင်ကုန်ရှိတာများပါသေး။လေရသူတွေဟာဈဉာမှာမတ်တက်ရက်ပြီးကြားနာကြရပါတယ
်။နေရာအခက်အခဲအပြင်အများပြည်သူအပေါ်ပါသွားနိုင်ဖို့ရေအင်ကိုအသုံးမပြုနိုင်တာကလည်းပြဿနာပဲလို့ဆိုပါတယ်။ရေအင်ကိုတော့ခတ်ထားလို့အသုံးပြုကပြရတယ်လို့တရားသူကြီးနဲ့ရုံးစည်းစီမှာရေအင်တော့တောင်းရတာမျိုးလည်းရှိပါတယ်။တရားရုံးလေလာသူကိုတရားသူကြီးကမယုံသင်တာဖြစ်ပြီးသူ့ကိုထောက်လှမ်းဖို့လာတာလားလို့မေးမြန်းတာလည်းရှိပါတယ်။တနည်းဆိုရရင်တော့တကယ်ပဲလျှို့ဝှက်တရားစီရင်မှုမှာအကျင့်ပါနေတဲ့တရားသူကြီးနဲ့ဝန်ထမ်းတွေဟာ လေးလာသူရှိနေတဲ့အတွက်မလုံမလဲဖြစ်နေကြတာပါတရားရုံးတွေဟာပြည်သူဝင်ရောက်နားထောင်မှာကိုမလိုလားကြတာထင်ရှားပါတယ်အများပြည်သူကလည်းတရားရုံးကိုမသွားသင့်တဲ့နေရာအဖြစ်ရှုမြင်ကြပါတယ်အာဏာရှင်စနစ်ကထားခဲ့တဲ့အမွေအစိုးဟာနှီးမျိုးစုံနဲ့ဆက်လက်ရှင်သန်နေပါတယ
်မြမတရားစီရင်ရေးစနစ်ကိုအများပြည်သူကယုံကြည်အားထားလာဖို့အတွက်တရားခွင်ကိုအချိန်မရွေးဝင်ရောက်လေ့လာကြည့်ရှုခွင့်ပေးရပါလိမ့်မယ်။နောက်ပြီးတော့အာဂတိလိုက်စားမှုအုပ်ချုပ်ရေးဘိုင်းရဲ့ဆွတ်ဖက်မှုတရားရေးပညာအကျင့်တလိအားနည်းမှုစတဲ့ပြဿနာတွေကိုလည်းဖြေရှင်းရပါလိမ့်မယ်။တရားရုံးကြားနာမှုတွေကိုအများပြည်သူတက်ရောက်နိုင်အောင်ဆောင်ရွက်ပေးမယ်လို့တရားလွှတ်တော်ချုပ်က Justice Based အဖွဲ့ကိုအကြောင်းကြားထားပါတယ်တဲ့။လောလောဆယ်တော့ဝင်ခွင့်ချုပ်ချယ်ကတ္တတာတွေကိုဖယ်ရှားပေးဖို့ Justice Based အဖွဲ့ကအကြံပေးထားပါတယ်။တရားရုံးကြားနာခွင့်ကိုဘယ်လိုအချိန်အခါမှာပိတ်ပင်သင့်တယ်ဆိုတာကိုတရားသူကြီးချုပ်ကညွှန်ကြားချက်ထုတ်ရမယ်လို့ဆိုပါတယ်။ဥပဒေအရလုတ်ပိုင်ခွင့်မရှိဘဲတရားရုံးဝန်ထမ်းတွေကပိတ်ပင်တမ်းမြေတာတွေကိုရပ်ဆိုင်းဖို့အချိန်ရောက်နေပြီလို့ဆိုပါတယ်။တရားရုံးတွေကိုပြည်သူလူထုဝင်ထွက်သွားလာနိုင်ရင်တရားရေးဆိုင်ရာပြည်သူအပြင်လည်းပြောင်းလဲလာနိုင်ပါသေး။ဒါကြောင့်ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေကိုတရားလွတ်တော်ချုပ်ကဒီနံပေးတဲ့ကြောင်း justice based အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
။ဥက္ကင့်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
English American Saiganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
punching bag
ဖြစ်ပါတယ်စာလုံးပေါင်းက punching punching ကလက်တီနဲ့ထူတာ bag bag ကအိတ်ဖြစ်ပြီးစကားခုမဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်တီနဲ့ထူတဲ့အိတ်ဖြစ်ပါတယ်ဒီအသုံးကလက်ဝဲလောကကနေဆင်းသက်လာတာဖြစ်ပြီးလက်ဝေသမားတွေလက်ဝေထိုးလင်းကျင်တဲ့အိတ်ကိုဆလိုတာဖြစ်ပါတယ်အထဲမှာတခုခုသွတ်ထားပြီးအပေါ်ကနေအိတ်ကိုချိတ်ဆွဲထားကလက်ဝေလင်းကျင်တဲ့နေရာမှာဘယ်နှချိန်ပဲလက်တီနဲ့ထိုးထိုးခံနေရတဲ့အိတ်မျိုးပဲဖြစ်ပါတယ် idiom ဆိုရဲတော့ဝိုက်ဒီပဲကလည်းဝိုင်းအနိုင်ကျင့်ခံရတာဒေါသထွက်တိုင်းအမဲခံရတာအဆူခံရတာအဆူခံရတာအပြောခံရတာကိုဆလိုတာဖြစ်ပါတယ်ဒီတော့ကိုတစ်ချိန်ကဒေါ်နယ်ထရမ့်သမ္မတမဖြစ်မီသူရှိနေဖြစ်ခဲ့တဲ့ Michael Cohen ဟာသူစဉ် Trump ပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွေးချင်းခံရတဲ့လိင်အရှုပ်တော်ပုံနဲ့ပတ်သက်လို့အခုစစ်ဆေးနေမြန်ချင်းခံနေရတာဖြစ်ပါတယ်။သူကတချိန်ကဆို Trump အတွက်အသက်တောင်အသေးခံရတယ်လို့ပြောခဲ့ဘူးတဲ့သူဖြစ်တဲ့အတွက်ကြောင့် Trump ကသူ့ကိုအသေးနိုင်တယ်လို့ဆိုရမှာပါ။ဒါကြောင့်လေသူ့ကို Trump ရဲ့ punching bag လို့သတင်းစာတွေကခေါ်ဝေါ်ကြတာဖြစ်ပါတယ်။ခုတော့သူကလည်းပြောစရာရှိတာပြန်ပြောနေပြီဖြစ်တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးက Once a punching bag, Cohen takes a swing at Trump. ထင်ကအသေးလေးနိုင်ကျင့်ခံခဲ့ရတဲ့ Governor ခုတော့ Trump ကိုပြန်ချဖို့ပြင်နေပြီဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Hope ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John resigned from his job because his bossused him as a punching bag.
John ကလုကန်နေထွက်လိုက်တယ်။သူ့ဆရာသမားကသူ့ဘောအသေးလေးနိုင်ချင်းလို့ဖြစ်တယ်လို့ဒီပေးရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John resigned from his job because his boss used him as a punching bag.
ခုဆက်လက်ကြည့်ပြပေးမှာကတော့
wake up call.
ဖြစ်ပါတယ်။စာလုံးပေါင်းကWAKE, wake, you be up, wake up ကအေးရကလေးနှိုးတာ CALL call ကဒီနေရာမှာတယ်လီဖုန်းခေါ်တာတယ်လီဖုန်းဆက်တာဖြစ်ပါတယ်ဒီတော့ဟိုတယ်တွေမှာတက်ခိုးတဲ့ဧည့်သည်ကမနေ့စောစောကိုယ့်ကိုလာနှိုးစီရင်ဟိုတယ်ဧည့်သူကောင်တာကအမှုတန်းကိုဘယ်အချိန်မှာကိုယ့်အခန်းကိုတယ်လီဖုန်းဆက်ပြီးနှိုးပါလို့မြစ်တာရက်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါတယ်အိတ်နေတဲ့သူကိုနိုးလာစီတဲ့သဘောဖြစ်တဲ့အတိုင်းအခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားလို့အဆင်မပြေပဲတစ်ခုခုတော့စိုးရင်စရာသတိထားစရာဖြစ်နေပြီဆိုတာကိုအတိတရားရစေအောင်နှိုးဆော်ပေးတာသတိပြရရောက်တဲ့ဖြစ်ရတစ်ခုခုကိုဆိုလိုတာဖြစ်ပါတယ်ဒီအတုံးကိုတစ်ကမ္ဘာလုံးသုံးနေကြတဲ့ Facebook အနေနဲ့ကိုရီးကိုတာအချက်လက်တွေကိုထိမ့်သိမ်းရမှာခြာွက်တွေရှိနေတဲ့အတွက်ကြောင့်ဝေဖန်ခံရနေချိန်မှာ Facebook ရဲ့ stock ဈေးကလည်းတရက်ထဲမှာပဲစံချိန်ကျိုးဒေါ်လာဘီလီယံ100ထိုးကျသွားတဲ့အတွက်ကြောင့် The Washington Post စင်းစာကြီးက Wake up call jolts Facebook shares ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်။ဒီနေ့တော့အတိတရားရစီတဲ့အချက်ဟာ Facebook အစုရှယ်ယာကိုကန်လှုပ်လိုက်စီတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥပမာကို
Scientists say recent extreme weather conditions should serve as a wake-up call to the world on climate change. Scientists say recent extreme weather conditions should serve as a wake-up call to the world on climate change. On the chopping block.
ဖြစ်ပါတယ်။စာလုံးပေါင်းက on ကအပေါ်မှာ the chopping, the chopping ကခုတ်တာထစ်တာ block block ကတစ်တုံးဖြစ်ပြီးစစ်စစ်ခွင့်ရဲ့တိုက်ရိုက်ဒီပဲကတော့ခုတ်တဲ့ထစ်တဲ့တစ်တုံးပေါ်မှာရောက်နေတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ chopping block ကစစ်နီတုံးပဲဖြစ်ပါတယ်။တနည်းတော့စစ်နီတုံးပေါ်ရောက်နေတယ်ဆိုလို့ရှိရင်ခုတ်ထစ်ခံရဖို့ကတေချာသလောက်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် EDM ဆိုတဲ့ဝိုက်ဒီပဲကဖြတ်တောက်ခံရဖို့စဉ်းစားခံနေရတဲ့စီးနှဲမှာပါနေတာဖြစ်ပါတယ်။တနည်းတော့ဖြတ်တောက်ခံရဖို့ရှေ့ဆုံးမှာပါနေတာကိုဆိုလိုတာဖြစ်ပါတယ်။ဒါအပြင်တခုခုနဲ့ပတ်သက်လို့အဆင်မပြေဖြစ်ခဲ့ရင်ကိုယ့်လက်ပင်အဆင်ခံရမယ့်အခြေအနေမျိုးစိုက်တာကိုလည်းဆိုလိုပါလေဒီအတွက်ကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ ACA ခေါ် Affordable Care Act ဆိုတဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဥပဒေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရလက်ထက်မှာပြုပြင်ပြောင်းလဲပြစ်မယ်လို့ချင်းချောက်ခဲ့တဲ့အတိုင်းအချိန်ချင်းကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒါပေမဲ့လို့လည်းခုလောလောဆယ်မှာတော့ဒီဥပဒေနဲ့ပတ်သက်လို့စီးပစ္စည်းထုတ်လုပ်သူတွေထံကအခွန်ငွေ 1.3 ခန့်လုံးကောက်ခံမှုကိုလွှတ်တော်က2ချိန်ဆိုင်းငံ့ကယ်ပြီးတဲ့နောက်ခုဒီချိန်မှာတော့နောက်ဆုံးပယ်ဖျက်လိုက်ပြီဖြစ်ပါတယ်။ဒါကြောင့်လဲ Washington Post စင်းစာကြီးက ECA's Medical Device Tax is again on the chopping block ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution,Our necks will be on the chopping block.
ကျွန်တော်တို့အနေနဲ့ပြဿနာကိုအပြေမချနိုင်ဘူးဆိုရင်ကျွန်တော်တို့လေဘင်းတွေအဆင့်ခံရမှာဖြစ်တယ်လို့ထိပ်ပြရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution, our necks will be on the chopping block.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Punching bag, wake up call on the chopping block.
ကြည့်ကြပါလေ။နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်ပို့ချတဲ့ American EDM သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့view ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက voa မြန်မာပိုင်းအစီအစဉ်စာရိုက်တတမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါလိမ့်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ view american တန်ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်လေးကိုမနေ့9နိုင်အထိလိုင်းဒူမီတာ24 kHz 12133လိုင်းဒူမီတာ40 kHz 4433နဲ့လိုင်းဒူမီတာ51 kHz 5805တို့အပြင်လိုင်းလက်မီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာမှာလည်းဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရားရေးလောကတရားစီရင်ရေးစနစ်ဟာသမရာကြီးဦးဝင်းမြင့်ကတတိပေးပြောကြားရလောက်အောင်ဘလောက်ထိပြုရိုးရင်းပြည့်စည်နေပါပြီလဲဘလို့ပြုရင်ပြောင်းလဲမှုတွေလုပ်ရင်ရနိုင်မလဲဘယ်လိုအရာတွေကအစဉ်ခေါ်ချက်တွေဖြစ်နေတဲ့ဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတသက်နဲ့တကူမကြောက်ဘူးတဲ့တရားရုံးအမိန့်တွေကြားတဲ့အထိတရားစီရင်ရေးစနစ်ယွန်းယွန်းနေတယ်ဆိုပြီးသမ္မတဦးမြင့်ကလည်းမကြောက်ရင်တော့ပဲတတိပေးပါတယ်တရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံတဲ့အမှုမှာဆွဆွဲခံရတဲ့သူတွေကိုချေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဒီဟိုးလေးတရားဝေဖန်တာတွေထွက်ပြီးတဲ့နောက်သမ္မတကိုယ်တိုင်လည်းစိတ်ပြက်လျက်နဲ့ပြောသွားတာပါဒါကြောင့်လည်းမြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဒီပြင်နိုင်ဆွေးနွေးသွားမယ့်ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုရင်လေးလိုက်မှာရောက်နေပါပြီတူဦးကတော့လူခွန်ရေးရှင်တွေဦးသိန်းတန်းဖြစ်ပါတယ်နောက်တူဦးကတော့မြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပတ်မှာမိဖွဲ့ရ National Coordinator ဦးရဲလင်းမြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီတို့ဒီကိစ္စရဲ့ဥပဒေရည်နဲ့လဲဆက်နေတော့ဒီလူခွန်ရေးရှင်နဲ့ဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုကျွန်တော်အရင်ကြားရင်ပါလေဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအခုဖြစ်ရမျိုးကတခါတလေကိစ္စမျိုးလားမကြာခဏကြုံနေရတဲ့ဖြစ်ရမျိုးလားဒီတရားရေးစနစ်ကတကယ်ပဲစိတ်ပျက်စရာအခြေအနေဖြစ်နေပြီလားဆောက်သိနေအောင
်။ဒီလိုဖြစ်စဉ်ကတော့ကျွန်တော်တို့အခုပေါ့ဗျာဒီလူသားမှုနဲ့ဒီဆရာဆရာတဲ့ဒီလိုအမှုကျန်ပြီးတော့ရုပ်သိမ်းပြလိုက်ကြတော့ဘာဒီဒီလိုင်းမှာကျွန်တော်တခါမှမကြောက်ဘူးတဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့တော့တရားစီရင်စနစ်ကတော့ကျွန်တော်တို့ပြောရရင်ထောက်ပြီးပြန်လေ့လာလို့ရှိရင်ခေါ်ပါပြီးဒီမိုင်းအဆက်ဆက်မှာ1962ခုနှစ်ဒီဆက်အားချင်းစနစ်စတင်ပေါ်ပေါက်လာပြီးတဲ့နောက်မှာကျွန်တော်အထူးခုံရုံးပေါ့ဗျာစစ်ရဲခုံရုံးတွေအထူးတည်ထောင်ပြီးတော့ဥပဒေကြီးချထားပြလိုက်တဲ့အချိန်ကစပြီးတော့ဒီတရားသူကြီးတွေနေရာမှာပညာတတ်တရားသူကြီးနေရာမှာစစ်ဘုတ်ကြီးတွေဝင်အစားထိုးလာတယ်ခရေကတတိယယူရင်းပြည့်စည်လာလိုက်တာ1968နဲ့ကနေပြီးတော့2010မှာအဆုံးအမအဆုံးဖြစ်ပြီးတော့တရားစီရင်တပိုင်းမှာပုံမှန်တောင်းတောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိလူတွေကအဲ့ဒီကြံကိုခံနေရတယ်အဲ့ဒီခစ်ကဒီလုတ်တော့တဲ့လုတ်ရက်တွေပေါ့နော်အဲ့ဒီမှာသူတို့ဆက်ရနေခြင်းစနစ်ကိုကာကွယ်ရင်းနဲ့လုတ်ခဲ့ရတဲ့လုတ်ရက်တွေကြောင့်မို့လို့ဟိုတရားစီရင်ရဲ့အခြေအနေကတော့မတွေးဝင်စရာမကြားဝန်းစရာဖြစ်နေရတယ်ပေါ့
โอเคကျေးဇူးပါခင်ဗျဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားလဲသိချင်ပါတယ်ဥယျာဉ်လင်းမြင့်တော့ဒီမြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကိစ္စရပ်တွေအထူးပြုလုပ်နေတယ်ဆိုတော့တရားရေးစနစ်မှာလည်းဒီလိုပြဿနာတွေရှိရဲဆိုတော့အခုလက်ရှိဒီတရားရေးစနစ်ပုံမှာလေ့လာမိတဲ့လောက်ဘယ်လိုများမြင်ပါသလဲသမ္မတကိုယ်တိုင်ကတော့စိတ်ပြက်လက်ပြက်ပြောတဲ့အတိုင်းလည်းကြားနေရတယ်ဆိုတော့တရားရေးစနစ်နဲ့
ဆက်သွယ်ပြီးကျွန်တော်တို့ကတွန်းရင်တော့ကျွန်တော်တို့ဒီရတဲ့ပုံကိုကျွန်တော်တို့တက်တာလို့စာအုပ်နေနေကျွန်တော်တို့ဒီအမှုတွေဒီကွန်မြူနတီနဲ့တက်တဲ့စားရီကျွန်တော်မြေသိမ်းရလေးမှုဒီမှာကျွန်တော်ဒီလူသားအဖြစ်နဲ့အချင်းဆွဲခံရတာလေးဟိုဘာဖြစ်ဖြစ်ဘယ်လိုပဲရေဆိုင်ဆိုင်ဆုံးနေတာလေကျွန်တော်ရှင်းနေတော့မတော်ပုံမှာမဟုတ်ဘူးလောလောဆယ်လေကျွန်တော်စမ်းကြည့်မှာဖြစ်နေတာရှိရဲ့လက်ပြောင်းအမတ်တော်ဝင်းဆိုနေကျွန်တော်မှုပေါင်းစနစ်မှုနဲ့ကြားဆွဲတဲ့ဟာရေဆိုင်ရတယ်ဘယ်လောက်ကြာကြာရေဆိုင်မယ်ဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဟိုဒါမျိုးတွေကတော့ကျွန်တော်ဆောက်ဦးတောင်းပြောလို့ကျွန်တော်တော့ဆောက်ရေးစနေရတဲ့ကိစ္စပါပဲ။တော့ဆက်ဒီကိစ္စအားကျွန်တော်တို့ပြောတော့အခုအောင်ရွေးချက်ကိစ္စတော့ဆရာတင်းတောင်းပြောလို့ကျွန်တော်ဟိုကျွန်တော်တို့ပြတ်ကော့တောက်သွားလိုက်တာ။ကျွန်တော်တို့လေဆုံးရည်ဟိုဟိုဆုံးရည်နဲ့ကိုယ့်ကိုဟိုဘယ်လိုထုံတော့ကျွန်တော်တို့ဒီမှာအားဒီလိုလူတက်လဲတောင်းမှာအဖြစ်ပါလားပေါ့နော်။ဟိုဟိုအဲ့လိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့ဖြစ်နေကြ။ဟုတ်ကဲ့ဟုတ်ကဲ့
တရားစနစ်မှာဆုံးရည်ရမှရောက်သွားတာပေါ့လေ။
Okay,
okay, okay. So, you know, see, I think that the Kukian more mission as Shiva, the palace, or could do you have to your Miyalo, the Tamar, the Palayan, the Ayo, which we buy when Panayala, so we may not talk to you as Shiva, who, you know, the Sunday word to go to the Fesuka, much at the Kumas already, the Jesus and Kau, and the General Roma, may only the Kupira, Mira Shiva, a Mutumu, Songjaya Mare, and Yapi, the Uri.
ပဲအောင်မျက်မှောက်ပြရမှာလဲဆိုပြီးတော့မင်းတို့ထုတ်ပါလေဆိုတော့ဒီကိစ္စမှာဟိုသမနာဝင်ပြောတဲ့ကိစ္စမှာဒီပြောတဲ့ပြောထားတဲ့ကိစ္စမျိုးလားဒီအုတ်ချွေရဒီတရားကြီးမှာဝင်ပါတယ်လို့ပြောနိုင်လားဆရာတကယ်တော့အုတ်ချွေရတရားကြီးဘုရားကြီးကိုဝင်ဆွတ်ဖက်တာတတလုံးပါပဲဆရာနာကြီးတကယ်လုံးဝင်ဆွတ်ဖက်လာတာဆွတ်ဖက်လာပြီးတော့ခုလည်းဆွတ်ဖက်တယ်လို့ပါပဲဟိုကျွန်တော်တို့ပြည်ရေးရ
င်းကြီးရဲ့လုပ်ရကိုကြည့်ရင်နောက်စစ်ပေါ်စီဝင်ချောင်းတွေပုံမှန်17ပါအာနာ3ရက်ကိုပိုင်းခြားထားတယ်ဆိုတဲ့နေရာမှာဂွင်းလုံးကျုပ်ပိုင်းခြားထားတာမဟုတ်ဘူးနော်တန်းနိုင်တဲ့လောက်ပိုင်းခြားထားတယ်လို့ပြီးထားတယ်နောက်တစ်ခါ check and balance ပေါ့လုံးလုံးလုံးရမယ်လို့ပါတယ်ပုံမှန်17နဲ့ပြီးတယ်နောက်တစ်ခုကသမရကပုံမှန်ခေါ်ရုံချေရုံပုံမှန်တရားကုသကိုကကြီးအရာဝန်ထမ်းအကြီးကဲဖြစ်တော့တရားစီရင်ရဲ့သူ့လက်အောက်မှာရှိတယ်ဝန်ထမ်းကြီးကဖြစ်တဲ့အတွက်သူ့ရဲ့ဝန်ထမ်းဌာနတွေကိုယ်ကဲခွင့်ရှိတယ်ကတဒါဆွတ်ဖက်တာမဟုတ်ဘူးဆွတ်ဖက်တဲ့အလုပ်တွေကတော့စစ်အာဏာရှင်အဆက်ဆက်လက်ထက်မှာဆွတ်ဖက်ခဲ့တယ်အခုချိန်မှာလည်းပဲပြည်ရေးဝန်ထမ်းဌာနတရားလုပ်ပြီးတော့တရားစွဲတဲ့အမှုမှန်တမ်းရမှာဆွတ်ဖက်နေလို့
ဟုတ်ကဲ့ပါဆရာဦးတင်းမြောင်းဆွနေပြီးတော့ကျေးဇူးပါကျွန်တော်တို့ဆိုတော့ဆွနေဝက်အတွက်ကိုကိုစာရေးပေးပို့ထားတယ်တော်တော်များရှိပါတယ်ပါဝင်ဆွနေခြင်းလို့ဆက်ဆွဲထားတဲ့လူတွေလည်းတော်တော်များရှိနေပါတယ်အဲ့တော့ဒီကိုယ်လည်းဝင်ဆွေးနွေးမဲ့ပုံကတချို့ကျွန်တော်အရင်ဆုံးအလှည့်ပေးရင်ပါတယ်တူကတော့ဇလုံမျိုးကကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားကိုလည်းလူရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံတရားရေးမှန်တယ်တော့ဖြင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည့်စည်ရွေးနေတာလုံးဝမပြတာတဲ့တရားရေးမှန်တယ်ကြီးမဟုတ်တာလို့တဲ့တရားရေးမှန်တယ်ဖြစ်တာအဲ့တော့ကျွန်တော်တို့ဘာလဲလာတဲ့လူတွေဆိုကောင်းတယ်လို့လည်းဒါကြားဦးမှာပါဗျာကျွန်တော်တို့ဗုဒ္ဓလက်ထက်ကဗောဓလမီးအိမ်ကကျွန်တော်တို့အခုဖြစ်မဲ့အားတွေမှတ်ခဲ့တာလေကလေးတော့မြလာရောက်တာကျွတ်ကျွတ်တမ်းမဝနိုင်ပါနှစ်ဖက်ကလက်စားချင်မှာဘုခေပဲဟုတ်တယ်အဟုတ်တခြားလုံးခေပဲဗျာတော့မညတာဟု
တ်ကဲ့
ဒီဥတွေဒီတရားစီမံရေးတွေလုံးဝမညတာအတွက်ကျွန်တော်နိုင်ငံတော်တိုးတက်ဘယ်တော့ဒီတရားဥတွေစိုးမိုးရေးရှိမှာဒီအခုဘောင်းတော်ဝန်ထမ်းဘောင်းတော်ပုံစံတွေမချက်ကြဘူးလားဗျာသူကနိုင်ငံနေမှာတလောက်ကြီးဟုတ်လားကြီးရမှာကနေဥတွေနေနဲ့ဖြတ်တာပြီးတိုင်းတော်ရှင်းရှင်းနေတာကြည့်ရတာနဲ့တရားရေးကိုပြင်ပိုင်းကြတော့နိုင်ငံကြီးကလုံးဝချက်ပေါ်ကောင်းတယ
်မ
ချက်ကြဘူးလားသူတို့မချက်ဘဲနဲ့ဒီတိုင်းဆွတ်တော့ချက်သွားကြောနိုင်ငံတော့ဘာရောမှလည်းမပေါ်ဘူးဘယ်တော့မှလည်းတိုးတဲ့ဖွံ့ဖြိုးလာမယ့်နိုင်ငံကြီးဖြစ်မှာမဟုတ်တော့ဘူးကျွန်တော်တို့ပြည်သူလူထုတွေပေါ်ရတယ်ညှော်လင့်နေရမကောင်းတယ်လို့ကျွန်တော်နိုင်ငံကြီးကလည
်းတ
ခြားနိုင်ငံတွေလိုချမ်းသာဖွံ့ဖြိုးတိုးတဲ့ဖို့လုံးဝမရှိဘူးဆိုတော့ကျွန်တော်လုံးဝသုံးသပ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစမ်းမိုးဆွေးနွေးရခြေစုပါကျွန်တော်နောက်တူကတော့ဟိုရခိုင်ပြည်နယ်ပုံနေရှင်ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
အဲကျွန်တော်တို့မြန်မာနိုင်ငံမှာတရားစီရင်တင်မဲ့နိုင်ငံတော်တော့ဒီကျွန်တော်ပါလေမြေနေတိုင်းမြေနေတိုင်းမှာရဲဘက်ကတော့ဒီစိုက်ကြည့်တဲ့တရားစီရင်မြန်မာတင်မဲ့နိုင်ငံရှိဖို့တော့ဒီရဲဘက်ကတော့မြေနေတိုင်းမြေနေတိုင်းမှာဒီမြေနေစိုက်ကြည့်ကော်မတီကတော့တရားဒီစက်ကဘယ်လန့်လုပ်နေတော့မြေနေစိုက်ကြည့်ကော်မတီရဲ့ကိုပတိမှာမြေနေတိုင်းမြေတိုင်းမှာနေပြီးတော့ရဲဘက်ကပြန်ဆင်ရင်းနဲ့ဖွင့်ပြလို့ရပါတယ်နောက်ပြီးတော့ဒီစက်ဆက်ရနေပြီးတော့ရက်ကော့ကြည့်ရောပေါ့နော်ကျွန်တော်တို့ဟိုကဒါပေါ်ကြည့်ရောဒီတရားစီရင်ရေးပေါ်တာဒီရုံးကြီးလည်းဖွင့်လိုက်ဖို့လိုပဲပါတယ်။တာမေကိစ္စလေးပေါ်တာတာမေကိစ္စလေးတစ်ခုကိုကျွန်တော်တို့မြို့နယ်တရားရုံးမှာကျွန်တော်တို့ဒီပုံမှန်ချက်မြို့နယ်မှာဆိုရင်ဒီလူကြီးတသိန်းကျော်လောက်ရှိနေဆိုင်ပါတယ်။အဲ့ဒီမြို့နယ်မှာဒီတရားသူကြီးကတယောက်တည်းရှိတဲ့အခါမှာကျွန်တော်တို့ဒီတာမေကိစ္စလေးတစ်ခုပေါ်တော့ဒီအပုတစ်ခုရှိလို့ရှိရင်ကျွန်တော်တို့ကနေပြီးတော့မြို့နယ်တရားရုံးတော်ပြီးတော့ဟိုကတွားတဲ့အခါမှာတော်ဒီပြည်လာတိတမ်းပါနေတဲ့ဆိုတော့တွားတော့ပါနေတဲ့ပြည်သူလူထုတို့ဆိုတော့ကိုနေပြီးတော့ဟိုပေါ်တော့ဆိုတော့ဟုတ်ပြီဝန်ထမ်းဖြစ်ဖြစ်ပါခင်ဗျာဒါကြောင့်မကျွန်တော်တို့ဒီနိုင်ငံတော်ဆွေးနွေးကနေပြီးတော့ပတ်ဖက်ရရက်ကော့ချေရောပေါ်တော့ချေရောတဲ့ချေရောတဲ့မှာတရားစီရင်ရေးဒီကော်မတီတွေပေါ်တော့ချေရောရက်ကော့ဟိုကော်မတီတွေဖြစ်ဖို့လိုရပါတယ်ဆိုပြီးတော့အရှင်ပြုပြပါခင်ဗျာ
ဟုတ်ကဲ့ကိုချော်မြင့်တင်ဆွေးနွေးရကျေးဇူးပါနောက်တူကကျွန်တော်ကိုတန်းမောင်ဖြစ်ပါတယ်ခင်ဗျာကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ဆိုရင်ကျွန်တော်ဒီမလေးမှာပဲရှိတာလေမာတီးယားဆက်လာပြီးတော့ဘလို့တက်တက်တတာအရေးယူဆောင်ရလဲအဲ့လိုလေ NLD ရလဲလုံးတင်ပါတယ်နောက်တစ်ခုကဒီရေဦးနေဝင်ပိုင်ဆိုင်မှုတွေအကုန်လုံးကိုဖိတ်ဆို့ထားတာကိုဒေါ်စုကဖိတ်ပေးလိုက်တယ်ဖိတ်ပေးလိုက်တော့အဲ့ရငွေတွေရပြီးတော့ဒီဇွဲနေဝင်တော့အင်းနေဝင်တော့ဥပဒေထက်မှာဝ ဝင်းနဲ့တောင်းပြီးသူတို့မာဖီးယားဒီဇိုင်းသူတို့လုပ်နေပါတယ်။ဟာစစ်စိုးကလက်ထက်မှာလည်းသူတို့အာဏာသိမ်းမှုတွေလည်းထူပန်းခဲ့တယ်။အာဏာသိမ်းမှုထူပန်းလုပ်ခဲ့တဲ့အချိန်မှာလည်းစစ်စိုးကအထင်မှားသူအာဏာ။ဒါကိုလေးလိုမရှိတာတဲ့တင်ပါတော့။ဒါသမီးတို့ဝအောင်စားတာပဲတိချက်တွေသူလည်းပါတယ်။ဒါဖြည်းဖြည်းရောဒါဥပဒေဆက်မှာသူတို့လှုပ်ရှားနေပါတယ်အခုရေ။ဒါကိုနည်းနည်းလေးသူတို့သူအဆက်ဆက်သူအဖိုးရဲ့လက်ထက်မှာသူတို့လက်ထက်မှာရောဘာမှနိုင်ငံအကျိုးမပြုခဲ့ပါဘူး။နိုင်ငံအစိုးရအောင်ပဲလုပ်နေဥပဒေထက်မှာသူတို့ဟုတ်ကဲ
့ဆိုတော့ကိုတမ်းမဆိုလို့ရင်တော့အာနာရှိရဲ့လူငွေရှိရဲ့လူတွေကြောင့်တရားစီရင်ရေးမှာဟိုယိုယွန်းလာရတဲ့စိတ်ပိုင်းပါဝင်နေဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်တို့အီးမေးလ်တွေ Facebook တွေနဲ့ပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်။ Facebook စာတချို့တော့မဆုံမမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဟာဂျူလီ2ဆိုတဲ့အကောင့်က1983ဒေါက်တာမောင်မောင်ရဲ့ပြည်သူတရားပြည်သူကစီရင်ဆိုတဲ့စကားလှလှလေးနဲ့လူဒန်းစားမျိုးစုံ3ဦးထိုင်ပြည်သူတရားရုံးနေပေါ်ပေါက်ရာကနေစတင်ပျက်စီးခဲ့တာပါပဲတဲ့88အရေးခင်ပြီးတရားရေးဝန်ထမ်းတွေကိုသူ့မူလတရားသူကြီးတာဝန်တွေပြန်လည်ဆောင်ရွက်စေတော့လဲဟုတ်တော့မလို့လို့နဲ့စစ်ဆိုးရကသူ့ရဲ့ပြိုင်ဘက်ဒေါ်စုအုပ်စုကိုမတရားသဖြင့်နှိပ်ကွပ်ဖို့တရားရေးဌာနကိုအသုံးချခဲ့ပါတယ်တူတူပြောရရင်တော့ထောက်လန်းရေးအကြိုက်လို့ငွေရရင်စိုက်သလိုလုပ်ကြရင်းနဲ့အခုအချိန်မှာတော့ဥပဒေကိုပျောင်ပျောင်တင်းတင်းချိုးဖောက်တဲ့အခြေအနေကိုရောက်လာခြင်းဖြစ်ပါတယ်တဲ့ချစ်စမ်းမောင်ဆိုတဲ့အကောင့်ကတော့တကယ်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမှန်နေရာမှန်ရှိမနေတာရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ရဲ့ကြောင့်အခုလိုမျိုးတရားစီရင်အပိုင်းကပြက်စီးယိုယင်းနေရတာပါတဲ့အဲ့ဒီအဓိကတော့ချက်ကတော့2008ဆိုတဲ့အခြေခံဥပဒေကြောင့်ပါတဲ့နိုင်ငံတစ်ခုအတွက်အဓိကအသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးဟာဒီဌာနတွေဟာလက်ရှိပြည်သူကရွေးကောက်တင်မြှောက်ပေးလိုက်တဲ့အစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိရမယ့်အစားကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာရှိနေလို့ပါပဲတဲ့အထူးသဖြင့်ကတော့ပြည်သူတွေရဲ့အပေါ်ကိုအဓိကကြက်မှတ်ကင်တွဲညွှန်ကြားရမယ့်ပြည်ထရေးဌာနရှိမနေခြင်းကလက်ရှိပြည်သူအစိုးရအတွက်ပို့ပြီးတော့အခက်အခဲတွေ့ရုံနေမကဘဲနဲ့အစိုးရနဲ့နိုင်ငံဂုံကိုထိခိုက်ပြက်ပြားစေတာအမှန်ပါပဲလို့ရေးထားပါတယ်ကိုအောင်လင်းကြီး
ဟုတ်ကဲ့ကိုသူမဆုံမဖတ်ပြပေးတဲ့ကျေးဇူးပါဆိုတော့ဒီ Facebook ကဟိုစာရီကိုပြန်ကောက်မယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီကားနဲ့လူတိုင်းပြင်တော့ခြေရည်လို့မရတဲ့ဥတွေရှိနေတဲ့အချိန်မှာလူတစ်ယောက်လုံးတည်တဲ့ကိစ္စလို့အမှုရေးမျိုးခြေရည်ဆိုတော့လေဟိုမချင်တတ်ကြရဲဟိုပြောနေကြရဲဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသိန်းသားဦးသဘောထားကိုလည်းသိကြပါတယ်ခင်ဗျာကျွန်တော်တို့တကယ်ဆိုရင်တော့ဥပဒေဆိုတာဒီကျူးလွန်တဲ့သူကိုလက်စားချေဖို့မဟုတ်ဘဲနဲ့နောင်တရဖို့ဒါမှမဟုတ်လေနောက်နောက်မှမကျူးလွန်ဖို့နောက်တခြားလူတွေအလားတူမကျွလွန်ရဖို့ဆိုတဲ့ရည်ရွယ်ချက်တွေပါတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုဥပဒေရဲ့ရည်ရွယ်ရင်းတွေဟာမြန်မာနိုင်ငံမှာတိမ်ခေါ်နေရတာအထူးကဘာကြောင့်များလဲဟိုစစောတရားကတော့2008ဖွဲ့စည်းပုံအဖြစ်ဖော်ထားတာလည်းရှိပါတယ်ဆရာဦးသိန်းသိန်းတုံ့သက်ချက်ဘယ်လိုရှိလဲခင်ဗျာ
2008ဆိုတာလည်းဆက်အနာကျင်စနစ်ပေါ့ဗျာအဲ့တော့တရားစီရင်ရေးဟာဆက်အနာကျင်စနစ်ဟိုကိုစားပြုပေးရပြီးတော့ဆက်အနာကျင်ရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချရတယ်ဆက်တော့ဆက်အနာကျင်ရဲ့အလို့ကြသူရေးဆွဲထားတဲ့ဥပဒေတိုင်းသွားတဲ့အတွက်သူကတလို့ဖြစ်တာဗျ။ဟောပြောဒီဥပဒေတွေကရှိတယ်ဆိုတော့ညာလည်းပဲ။ခုကျွန်တော်တို့ဆိုပါလို့ကခုလက်ရှိဆိုရင်2008ဖွဲ့စည်းပုံကပေါ်ပေါက်တဲ့2010ဒီနေ့တရားစီရင်ရေးဦးဆောင်တရားစီရင်ရေးဥပဒေကပေါ်ပေါက်လာတာ။အဲ့တော့2008ဖွဲ့စည်းပုံဆိုတာဆက်အနာကျင်စနစ်ကိုကာဝယ်သူ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့ပြင်ထားတဲ့အခါကျတော့သူ့လွတ်တော်ကသူ့အကျိုးစီးပွားကာဝယ်ဖို့ရေးတဲ့ဥပဒေတွေကသူ့တရားရုံးကစီရင်တဲ့အခါမှာဒီတပုံစံနဲ့လာထွက်တာပေါ့။အဲ့တော့အဓိကကြားတဲ့ချက်ကတော့2008ဆိုတာလေဆက်အနာရှင်စနစ်ကြီးကြောင်မှုလို့တရားစီရင်ရေးတုံလုံးပြသခဲ့ရတာပ
ါ။ဟုတ်ကဲ့ဆိုတော့ဆရာဒီဟိုလူတွေဆိုရဲဒီစနစ်ကြီးတုံလုံးကြောင့်အဓိကဖြစ်နေရတယ်လို့ဆိုလိုချင်တဲ့သဘောပေါ့ဆရာ
။အဟုတ်ပါတယ်ဗျာဟုတ်ပါတယ်62ကစဖြစ်တာအဆိုးဆုံးကဒီ1988 2010အတွင်းမှာခုနကဒီဒေါက်တာကျင်တယောက်ပြောသလိုပဲစစ်တပ်အလို့ကြတို့ရန်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့တော့ကြိုက်တာလို့နိုင်ငံရေးသမားတွေကိုပြက်ပြက်သားသားအရေးယူထောင်နေအကြီးကျယ်ချနော်အဲ့ဒါမျိုးလုပ်ပြီးပြီးရောကျန်တာတော့မင်းတို့ကြိုက်သလိုလုပ်ကြဆိုတဲ့အချက်မျိုးတွေပေါ့ဘာလို့ဆိုလဲဆိုရင်သူတို့ဟိုဒီမှာအောက်တန်းစီရပေါ့ဗျာဒီနှင်းသာမိုးရတဲ့ဒုတိယဗိုလ်ချုပ်ကြီးခင်းကတောင်မှ1994ဒီကျွန်တော်မြန်မာနိုင်ငံတရားစီရင်လို့စာမျက်နှာဖွင့်မှာထည့်ပေးရလောက်ပြီနောက်တရားစီရင်ကဘလောက်ကြီးယူရင်းပြည့်စည်နေပါလဲအမှန်အဲ့ဒါသူတို့ခိုင်းတာဗျဟုတ
်ကဲ့
ယူရင်းပြည့်စည်နေရပါတယ်ဆိုတော့ဖွင့်ပြောခဲ့ရတဲ့အဆင့်ကြီးရောက်ခဲ့ပါတယ်
โอเคဆိုဆရာဦးရဲ့လင်းမြင့်ရဲ့သဘောထားခင်ဗျာဟိုဆရာဦးသိန်းသိန်းတို့တုံ့သက်သွားတာကတော့လူကြောင်တဲ့စနစ်ကြောင်ဖြစ်ရတယ်ဆိုပြီးပြောပါတယ်ဆိုတော့စနစ်ကြောင်လားလူကြောင်လားဦးရဲ့လင်းမြင့်ရဲ့သဘောထားလဲဆွေးနွေးပြပါခင်ဗျာ
ဟုတ်ကျွန်တော်ထင်တာကစနစ်ရောလူရောနှစ်ခုလုံးပြောင်းအောင်မြင်ပါနံပါတ်1ကတော့ကျွန်တော်တို့ဒီခုအာဖရိကလက်ဆောင်တပ်ဖြည့်ကော်မရှင်ဝင်ပါလာပြီဆိုရင်ကျွန်တော်တို့စိုးရိမ်တော့ဗျာဒီတစ်ခုလည်းမဟုတ်ဘူးအာဖရိကလက်ဆောင်တပ်ဖြည့်နံပါတ်7ဒီစိုးရိမ်ကျွန်တော်တို့ဟိုအထူးတရားရုံးလို့မျိုးကျွန်တော်ဖြည့်ပြီးတော့အဲ့လိုမျိုးမှဆက်စီး ဒီဟိုအပြစ်ပေးတဲ့ဟာမျိုးလုံးဝကျွန်တော်ဖြစ်ပြီးမလို့ဖြစ်တယ်လက်ရှိတရားရင်းစနစ်နဲ့သွားလို့တော့တဲ့လောက်ဆုံးတယ်တဲ့လောက်တွေ့ရှိဒါပေမဲ့ဒါတရားရုံးအဆုတ်ချက်တဲ့အတိုင်းပဲဖြစ်ပါတယ်အဲ့တော့ဒါကြောင့်ကျွန်တော်တို့ဒါမျိုးတွေကိုသိသိရအောင်ကျွန်တော်ကိုင်ကွယ်မယ်ဖြစ်ရှင်တောင်းလဲဖို့ဆိုရင်ပါဒီတရားရုံးစနစ်ကိုတောင်းလဲနေမှာဒါမျိုးဖြစ်သွားတယ်ကျွန်တော် ဟိုပေးဖို့လိုပါတယ်တရားရုံးကျွန်တော်စောက်ကြည့်ဖို့လိုပါတယ်ဒီတိုင်းပြုလို့မရပါဘူးကျွန်တော်ဥပဒေကြီးနဲ့ကပွဲထားတဲ့ကြာကျွန်တော်တို့လောလတ်တက်ဖို့ပြီးပြီးရလောလတ်ကွာစောက်ကြည့်ပြီးတော့ဒီဟာကိုဟိုအစီအစဉ်ကနေတော့တရားဝင်ထုတ်ပြန်နေတဲ့အချိန်မျိုးရှိရင်တော့ကျွန်တော်ဟိုခုနကတန်တဲ့ထိတာတဲ့စင်ပွင့်နေတဲ့အမှုဟိုကောင်းကောင်းလုပ်နေပြီဆိုရင်တော့ကျွန်တော်ပြုလို့လူထုပကနေဝင
ွန်းနေဝတ်အတွက်ကိုဆက်သွယ်ထားတဲ့ပုံကနောက်တူးလေးလေးလိုင်းပေါ်မှာရှိနေပါတယ်။ဥဆိုးဝေဖြစ်ပါတယ်။ဥဆိုးဝေသဘောထားလဲလိုရင်းတွေ့ရှင်းဆွန်းနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်တရားရုံမှာပေါ့ဗျာ။ဟိုတရားခံရှိမှတရားလို့ရှိမှပြီးလို့ရှိရင်တို့ရဲ့တရားခံရှိနေရှိမှတရားလို့ရှိနေရှိမှပြီးတရားသူကြီးနော်။အဲ့ဒီအပြင်မှာဟိုထူးခြားတဲ့ပုံကရလည်းရှိနေသေးတယ်။ဘယ်လိုပြောလဲဆိုရင်ကျွန်တော်ပြောပြမယ်။အင်းကျွန်တော်တို့ဒီ2030အစိုးရတက်လာတဲ့အခါမှာသမဂ္ဂကြီးဦးသိန်းစိန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဒီမိုကရေစီပြည်ပြည်ကြောင်းလေးတွေပုံခေါ်ပေးနေတဲ့အခါမှာဟောနိုင်ငံကအကြံဉာဏ်တွေနည်းပညာတွေကြီးနေတဲ့အဖွဲ့အများကြီးဖွဲ့ပေါ့ပြည်နယ်မျိုးစုံပြီးပြီးတော့အဲ့ဒီအခါမှာမြန်မာရဲ့ဆင်းရဲမှုပြည်သူ့ဆင်းရဲမှုအတွက်ဟောရှင်းနေမှာငားနိုင်တဲ့ပြည်သူတွေကိုဥပဒေနဲ့အကာအကွယ်ပေးမယ်ဆိုပြီးတော့ပေါ့အဲ့လိုပုံကိုယ်တွေတစ်ချိန်ချင်းနဲ့တရားမှောင်ဝင်ပြီးတော့တကယ်မှပြည်သူတွေကိုဟိုမကာကွယ်ပဲနဲ့တရားရင်းရောက်လာတဲ့ပြည်သူတွေမကာကွယ်ပဲနဲ့အနာရှင်နဲ့ပေါင်းပြီးတော့ဒေဒီဒုက္ခပေးနေတာလည်းတွေ့နေရတယ်ပေါ့ဟု
တ်ကဲ
့ဒါကြောင့်လဲဆိုလို့ရှိရင်အဲ့ဒီ CSO တွေပေါ့ကအဲ့ဒီဖွဲ့ရဲ့အဲ့ CSO တွေစာဖွဲ့တာ2010အစိုးရသမဏဥပဒေချိန်ဉာဏ်ရင်းစင်တာဥပဒေပုံကျအောင်မိခင်မှာဖြစ်ခဲ့တာဟုတ်ဆိုတော့ဒီပုံကိုယ်တွေကလည်းတရားမှောင်ဝင်ရှုပ်နေတယ်ဆိုတော့ဒီကျွန်တော်ဟိုဟုတ်ကဲ့ကြားနေတော့ပြောကြပါစ
ီဟုတ်ကဲ့ဆိုရဆွနေပြတာကျေးဇူးပါကျွန်တော်တို့ဒီဆွနေဝက်အတွက်ကိုစာရေးသားပြဖို့ထားတဲ့ပုံကတချို့လည်းရှိနေပါသေးတယ်အရင်ဆုံးစာစောင်ကတော့ကျွန်တော်တို့ကိုဖြိုးဝင်းထဲ့အောင်ဖြစ်ပါတယ်မြန်မာနိုင်ငံပြဖို့ထားတာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကအဂတိလိုက်စားမှုနဲ့အတူဆိုးဝါးနေခဲ့တာကြာပါပြီဒီလိုအမှုမျိုးတွေဖြစ်နေတာအခုမှမဟုတ်ပါဘူးစစ်အစိုးရခေတ်ဆက်ဆက်ကနေအခုထိဆိုပါတော့ဗျာအကြီးအကဲတွေငွေရှင်ကျေးရှင်တွေရဲ့အမှုတွေဆိုအခုလိုပဲရုပ်သိမ်းခြင်နဲ့ရုပ်သိမ်းလို့ရအောင်သက်ဆိုင်ရာတွေကဖန်တီးပေးခဲ့ကြတာပါဒီအမှုမျိုး2000ခုနှစ်လောက်မှာလဲဖျာပုံခရိုင်လူတက်မှုနဲ့လဲဆင်နူရဲလို့သတင်းတွေမှာဖတ်ဖူးပါတယ်ခေအဆက်ဆက်နှစ်တွေလာတွေအဆက်ဆက်အကျင့်ပြတ်ချစားပြီးတော့ဥပဒေကိုလက်တလုံးချလှုပ်လာခဲ့ကြတာတမန်ပြည်သူတွေတိလက်နဲ့ခေါင်းကုန်ခံခဲ့ကြတာပါဒါပေမဲ့အခုလိုအမှုမျိုးကိုတမရကြီးဝင်းမြင့်အနေနဲ့တရားစီရင်မနိုင်အပေါ်တတိပေးပြောကြားလိုက်ခြင်းနဲ့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုရှေ့နယ်ချုပ်အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဥက္ကရာတို့ကိုတမရအိမ်တော်မှာခေါ်ယူပြီးတော့ဒီအမှုကိုတိတိကျကျစီစစ်ပြီးမမှန်ကန်ကန်ဆောင်ရွက်ဖို့မှာကြားခဲ့ခြင်းအပေါ်အလွန်အားရကျေနပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ပြဖို့ထားတဲ့စာပါ။နောက်စာတစ်စာကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ကိုရန်နဲ့ဖတ်ပြပေးပါဦးခင်ဗျာ။
ရုပ်ဆောင်အောင်ရွေးထွေးမှုကိုကြည်ပါဘလို့မိဘကမှကိုသားသမီးတွေကိုအုပ်စုလိုက်ဝိုင်းရိုက်တက်လိုက်လို့ကြည်အေးပါတယ်ဆိုတာမကြားခဲ့မိပါဘူးအခုတရားသူကြီးကအချိန်ချင်းကြည်အေးစာတင်လို့ကြည်အေးပြီးအမှုကအပြီးပြတ်လွတ်ပေးလိုက်ရတယ်ဆိုတာအလွန်ကြီးစရာကောင်းနေတယ်လို့ယူဆမိပါတယ်တရားလူကကြည်အေးတယ်ဆိုရင်လည်းဖြစ်နိုင်စရာနှစ်ချက်ပဲရှိပါတယ်မကြည်အေးရင်အသက်အန္တရာယ်ကိုရံပြုခံရနိုင်လောက်အောင်ချင်းချောက်ခံထားကြရလို့လားဒါမှမဟုတ်စီးပွားရေးလူမှုရေးအရာအမှုကိုကြေးပေးဖို့ငွေကြေးနဲ့အခွင့်အရေးတွေရရှိခဲ့ကြလို့လားဆိုတာပါပဲဒီကိစ္စနဲ့ပတ်သက်ပြီးတရားလူတွေကိုလည်းအကာအကွယ်တွေပေးပြီးအသေးချာမေးမြန်းစုံစမ်းတင်တယ်လို့ယူဆမိပါတယ်အသေးချာဆုံးကဒီအမှုကိုဒီလိုကြက်ကြော်အမိန်ချမှတ်လိုက်တာဟာရဲတရားသူကြီးနဲ့ပြည်ထောင်ရေးရှိအာလုံးပူပေါင်းကြံစည်သွားကြတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာအမေရိကန်ပြည်ထောင်စုရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကပေးထားတဲ့စာရေးလည်းရှိနေပါသေးတယ်စုမှုဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရွှေလုတ်သားဆိုတဲ့အကောင့်ကတော့မြန်မာပြည်မှာတဲ့ငွေပေးပြီးတော့အမှုဖွင့်ခိုင်းဖန်ခိုင်းပိတ်ခိုင်းလို့ရပါတယ်တဲ့ချစ်မေမေဆိုတဲ့အကောင့်ကတော့ငွေရှိရင်ဘာမဆိုလုပ်လို့ရတယ်ဆိုပြီးတော့ ngwe shi de lu de thap pi lo lu tat lo ya aw lo tia yong ga ni lat mat thauk pe lai de tabor ba be de mat thwe so de akaw ga ro tia u pre ne anyi aman go aman dai ma saung ywet de ta win me tia ye win nan ni go a ye yu bo alun lo at ni ba bi de tia yong ga ni ma man kan de sa ywet sa dan ni lu dat bong video sa de tat te de ne de kwa dai ngan daga ga ti yaung chou sa tin pya bo le alun lo at ni ba bi de ရီမိုးဆိုတဲ့အကောင်ကတော့အခြေခံဥပဒေအရလက်ရှိတရားသူကြီးတွေကိုပြောင်းလဲလို့မရဘူးလားတဲ့လက်ရှိအထက်ကနေအောက်ပြောင်းသင့်တဲ့သူအားလုံးကိုပြောင်းလိုက်နိုင်နေဆိုရင်တော်တော်ကောင်းသွားမယ်လို့ထင်ပါတယ်တဲ့တရားရေးနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအစကအဆုံးပြန်ပြီးပြုပြရမှာအမှန်ပါတဲ့မြင့်လွင်ဆိုတဲ့အကောင်ကတော့အရင်စစ်အစိုးရဦးသိန်းစိတ်အစိုးရတုန်းကခိုင်းတော့ဥပဒေပေါင်းနဲ့ဝင်ဝင်မဝင်ဝင်အစိုးရအလိုကျလုပ်ပေးသူတို့တို့ကဥပဒေရဲ့အပြင်ကနေလက်စားချမ်းသာအောင်မတော်မတရားတောင်းယူပလင်းတူဘူးဆိုနာမည်ဆိုးနဲ့ကြော်ကြားနေတာနှစ်တေကြပါပြီတဲ့သူတို့ပြည်သူချင်ပတ်ဖြစ်နေတာလဲကြပါပြီတဲ့အာဏာရှင်တွေကလည်းသူတို့လိုတဲ့မတရားတဲ့အမိန့်ထောင်ချဖို့တွေခိုင်းစားဖို့လက်စားတာတွေကိုဘာမှအရေးမလုပ်ပါဘူးတဲ့အဲ့တော့ပျော်ပျော်ကြီးလှုပ်ရှားနေကြတော့တာပါပဲတဲ့တရားသူကြီးဥပဒေဝင်နဲ့ရှေ့နေအမှုလိုက်ရှေ့နေရှေ့ဖက်စရေးသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုစစ်ကြည့်လိုက်ရင်သိမှာပါပဲတဲ့ရှင်
ဟုတ်ကဲ့မဆူမွန်ဖပြပြပြကျေးဇူးပါဆိုတော့ဟိုစစောဆရာဦးသိန်းသိန်းဆွေးနွေးသွားတော့ဒီဟိုလူရဲ့စနစ်ကြောင့်ပုံများတယ်လို့ပြောတာရှိပါတယ်ဒါပေမဲ့တခုကျွန်တော်ဒီညမှာဟိုနောက်ဆက်ဆက်နေတဲ့အမှုတမှုနဲ့ပတ်သက်လို့ပြောဆွေးနွေးစေချင်ပါတယ်ဒီမကြသေးခင်တော့ပဲကျွန်တော်ဒီစကိုင်းဘက်မှာဒီစိတ်မနှက်တဲ့အမျိုးသမီးသူ့ကိုဒီဟန်ဝင်းနဲ့ရောလူဝင်းနဲ့ပါလုံမတူပဲဒီဟိုလူတစ်ယောက်ကပေါင်းသိမ်းခဲ့ရဆိုတော့အဖြစ်အပျက်တခုဒီလူမှုကွန်ရက်တီပေါ်မှာပြန်လာတာတွေ့ရပါတယ်ဒီအလိုမတူပဲပေါင်းသိမ်းတယ်လို့ဒီဆွဆွဲရခံဆွဆွဲတဲ့သူဒီအရမပြုချံခံရတယ်လို့ဆိုရဲအမျိုးသမီးနဲ့လည်းနောက်ပိုင်းမှာပေးစားလိုက်တယ်ဆိုပြီးတော့ဟိုရေးရပါတယ်ဆိုတော့ဒီလိုဖြစ်ရှင်းလိုက်တာကိုပဲဒီအားပေးရတဲ့သဘောထားတွေဒီလူမှုကွန်ရက်တီမှာတွေ့ရပါတယ်ဆိုတော့ဒီလိုအမှုခင်းနေအထူးသဖြင့်ပေါ့ဒီလိုအမှုရေးရတို့ဒီရထဲရွာထဲမှာကိုနည်းကိုယ်ဟန်နဲ့ဖြစ်ရှင်းနေရရောဟိုစနစ်ကြောင်တဲ့လူတွေကြောင်နဲ့အများဆိုင်နေမလားဆရာဒီလိုစီရင်မှုတွေကအ
ဲ့ဒါကျွန်တော်တို့ရဲ့တတိထုံးနှန်းနဲ့သက်ဆိုင်နေခင်လေကဟိုကျွန်တော်တို့ဒီမြန်မာတရားစီရင်စနစ်ရှိပါတယ်ဟိုဒီမြန်မာဘရင်တွေလက်ထက်ကလေးကတရားစီရင်ကိုကျွန်တော်တို့အခိုင်အခန့်ရှိကြတာအဲ့ဒီမှာလည်းပဲခုနကအရင်တော့ဆောင်မှုရှိခဲ့တဲ့အကြီးအကဲငွေအောင်ငွေနဲ့မပပြအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့လုပ်ပေးတဲ့စနစ်တည်းလည်းရှိခဲ့တယ်ဆိုတော့အဲ့ဒီဒလိအရာအထုပ်ကိစ္စတွေကဟိုကာယကံရှင်ကစိတ်တင်ခါပါမှာဆိုတော့နိနာဒီကာယကံရှင်ပို့မနစ်နာသွားအောင်အတေးဆယ်ပေးတဲ့သဘောနဲ့တစုံတရာပြန်ကူစားရဲ့ဆိုတော့နေသားမျိုးလုပ်ပေးကျွန်တော်ထင်ပါတယ်လူကြောင့်တော့မဟုတ်ဘူးဒါကတော့ကျွန်တော်တို့ဒလိလည်းရှိတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိရပါဘို့လေဒီ software ခံရဆိုတဲ့မျိုးသမီးရလဲတကယ်ပဲစိတ်မမှန်တဲ့သူဖြစ်မယ်ဆိုလို့ရှိရင်သူကိုယ်ပိုင်ဆုံးဖြတ်ချက်မပါပဲလုပ်တဲ့ကိစ္စဒါဥပဒေရှိအောင်လူမှုရေးရှိအောင်ကြည့်မယ်ဆိုရင်ပဲဟိုမတင်တော်တဲ့ကိစ္စဖြစ်မယ်ထင်ပါတယ်နောက်တစ်ခုကဒီလိုမှုမျိုးတွေဥပဒေလည်းအတိအလင်းပြဋ္ဌာန်းတာလည်းရှိနေတယ်ဒါလို့ဥပဒေကိုအားမကိုကြတာကဘာကြောင့်များလဲဆရာ
ဥပဒေကအားကိုးစရာမကောင်းလို့ပေါ့ဗျာဒီလိုလေးပြောရင်ရဲစခန်းတော့တိုင်းနေအာဒါကျတော့ဖြစ်ပြီလေဗျာဘယ်ကိုနေလူပါလဲနော်အမှုဖွင့်နေတဲ့ဖွင့်လို့မရဘူးဖွင့်သေးရင်ပေးတယ်မပေးရင်မပေးဘူးနောက်တစ်ခါအဲ့ဒီရတဲ့ဆက်ဒီပေးရောပါတယ်နော်လူကြိုက်တယ်လို့ရေးမယ်နော်ပေါ်လို့ရေးကြမှာရေးတယ်ဥဒိနဲ့ရေးကြမှာတရားရုံးကိုရောက်တယ်တရားဝင်ကြီးဆုံးဖြတ်ခြင်းဆုံးဖြတ်တယ်မဆုံးဖြတ်ခြင်းမဆုံးဖြတ်ဘူးနော်အဲ့တော့အဲ့ဒီလူအနေထားမျိုးတွေရှိတော့လူတွေကအထူးသဖြင့်ပေါ့ဗျာဟိုပိုးစုပတ်ဆက်ထောင်ချခဲ့တဲ့ဆီယနာကြီးဖြစ်ကအားဒါတွေလည်းကျွန်တော်တို့တွေ့နေရတာဟိုမာလကာကြီးတလုံးလေးမြင့်ဒါမျိုးတွေပေါ့နော်ဥဒိကဟိုစာအုပ်ထဲပဲရှိတဲ့အနေအထားမျိုးဖြစ်တော့
ရှင်းနေကူရန်ထောင်ချရဖြစ်ရောပေါ့လေ
ဟုတ်ကဲ့ဥပမာအပြင်လည်းကျွန်တော်ကိုယ်တိုင်1050ပြည်နဲ့ရေးပေါ်စီမံမှုဒီပုံမှာ9ညဆို9နှစ်ချလို့ရကျွန်တော်14နှစ်ချတယ်နော်တလူပေါ့ဗျာအဲ့တော့တရားရုံးကယုံကြည်စရာဘူးမကောင်းတော့ဆိုတော့အဲ့ဒီအတွက်ဟိုဒါကျွန်တော်အခုတရားစီရင်ပြောတာမဟုတ်ရှိတဲ့အစီအစဉ်တွေကဒါရွေးပြီးတော့အခုတော့သူငဝက်ကတန်ခံတော့သူတို့ကောင်းမှပုံကိုပုံကြတယ်ဆိုတော့အဲ့ဒီလိုအဒီထားမျိုးတွေဖြစ်နေတော့သူတွေကဘယ်သူမှမလွဲမချောင်သားတဲ့နေရာကိုမှသွားနေရတာဘယ်သူမှမသွားခြင်
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်အဆုံးသတ်ဖို့ဒီ2မိနစ်ချီကျော်လောက်လဲကြာနေသေးတယ်ဆိုတော့ကျွန်တော်ဦးရဲလင်းမြင့်ရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်တကယ်တော့အစဉ်အလာအပြည့်ဒီတရားရုံးတို့ yes scan တို့ဆိုတော့မသွားတဲ့အရက်ဆိုပြီးတော့ကျွန်တော်တို့မြန်မာတွေချမ်းမှာရှိပါတယ်ဆိုတော့ကြောက်လို့ပဲဖြစ်ဖြစ်နားမလဲလို့ပဲဖြစ်ဖြစ်မပတ်သက်ချင်မှုဆိုရင်လည်းလူလူအနေနဲ့ဒီတရားရေးစနစ်မှာဖွင့်လင်းမြင်သာမှုတွေတာဝန်ယူမှုတွေရှိလာအောင်ဖူအောင်ပါဝင်မှုဘိုးကလည်းတစိကံရိုင်းအဖြစ်လိုလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဒီလူလူချေပြုတ်ဖွဲ့စီးရဲ့ဒီ CSO ရဲ့အခန်းကဏ္ဍကိုဘာတွေလုပ်ပေးနေတာလဲရှိမယ်လို့မြင်လဲကိုရဲလည်းမြင်
ကျွန်တော်တို့ဒီ
ရပ်ဖွဲ့စည်းလုံလက်ဖွဲ့ဒီနေနဲ့တော့ကျွန်တော်တို့ဒီဆရာယုံနဲ့ပတ်သက်တဲ့ဟာတွေကျွန်တော်ဆရာယုံဖြတ်တိပြရမယ်ဆရာယုံကျွန်တော်တို့ဒီစီထန်စာမျိုးဆရာယုံထုတ်ပြန်ပြရမယ်ဆိုရင်တော့ဒါတွေကိုဒီလိုသူနဲ့ဆိုးရတယ်ပြအောင်ကျွန်တော်တို့ဖြစ်ပြနေတဲ့ဟာတွေကျွန်တော်တို့ဟိုကုမင်းမြင့်နဲ့တော့ဒီကတော့ပြုံပြရမယ်ဒီနေအခုကိစ္စကတော့ကျွန်တော်တို့ဒါဒီပြနာကိုအကြောင်း ตอนนี้ตอนนี้กูจะมีเช่นมาแต่ไม่ที่เกี่ยวกับมันไม่รู้ไงนะฉะนั้นเราตัวเราบุเชนีสูเรกับกูฉะนั้นเจ้าว่าไม่ใช่ไหมยังฉะนั้นมาอาบุยอาเนี่ยพี่ว่าคืออะไรเจ้าเกษตรสิ่งนี้ยังมาตัวเราเด็กเนี่ยมีก็เจ้าเกษตรเยาวาบีอ่ะฉะนั้นเราถ้าช้างนู่นนั่นเจ้าที่โอ้ไปเชื่อส่งจุดีว่าพอแล้วเนี่ยนี่เป็นยังไงมาลิแล้วฉะนั้นโอ้กูบุลุมชูขึ้นนั่นยามีจุดีนี่เนี่ยเราตั้งแต่เสร็จแล้วเกษตรเยาวาบีสูดีเขา
ဟုတ်ကဲ့ပေါင်းဆင်းနေပြီတဲ့ညီမနိုင်ငံပွင့်လင်းနေတာမှုနဲ့တာဝန်ရမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်ဖွဲ့ကဦးရဲလင်းကြီးလူခွင့်ရှင်နေဦးသိန်းတန်းဦးအီးမေးလ်ဖေးဆိုတွေကမှတ်ချက်ပေးပို့ရသူတွေနဲ့တောတာရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုဒိုင်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုလိုထုတ်လွှင့်ပေးတဲ့ဒိုင်လီလိုင်းအစီအစဉ်အပါအဝင်သတင်းပတ်ဆင်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေတပတ်စာရေဒီယိုသတင်းအစီအစဉ်နဲ့အတူရုပ်မြင်သံကြားအစီအစဉ်တွေကို
viewinternet.com မှာလာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာအခြေတော်အချက်ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်အင်ဒိုနီးရှားနိုင်ငံကိုစနေနေ့ကရောက်သွားပြီးခီးစဉ်တစ်လျှောက်အဓိကကိစ္စကတော့မြောက်ကိုရီးယားရေးပဲဖြစ်ပါတယ်အင်ဒိုနီးရှားကိုခီးမဆက်ခင်စင်ကာပူနိုင်ငံမှာရှိနေခြင်းအတွက်မှာတော့နျူကလ িয়ার ကင်းရှင်းရေးပြောဆိုဆွေးနွေးတာတွေ
ာဟက်ဒန်နိုဝတ်ကဂျကာတာကိုသွားလေးင်းပေါ်မှာသတင်းတော်တွေကိုပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြားတူညီတဲ့တန်လိုက်တန်ကိုဆက်ပြီးတွန်းပေးလှုံ့ဆော်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဖီဗီဗီယန်ဘာလာခရစ်စနန်ကပြောပါတယ်။ဒုက္ခသည်တွေပြန်နိုင်ရေးပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရေးဝန်ကြီးကအဲလိုပြောသွားတာပါ။ဒါပေမဲ့လည်းဒီကိစ္စကိုဘေကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလိုလားတဲ့နှောင့်နှေးမှုတွေမရှိသေးပဲလွတ်ဆောင်ရမှာလေဖြစ်တယ်လို့ဝန်ကြီးဘာလာခရစ်စနန်ကသတင်းတော်တွေကိုပြောပါတယ်။အင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်ပြီးလမ်းဖွင့်ထားဖို့ဘေးဒုက္ခဖြစ်နေတဲ့ရခိုင်ပြည်နယ်ကဘေးဒုက္ခအကြက်တဲဖြစ်ရှင်ရေးအခြေအနေတွေတိုးတက်လာအောင်နဲ့အခြားလူမျိုးရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကျတဲ့အချက်တွေဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။အခြေတော်အခြားဒေသတွေလူမျိုးရေးဆိုင်ရာရမုံငွေအတိတ်ခုအနေနဲ့ဒေါ်လာတန်ပေါင်း300နီးပါးကိုအမေရိကန်ပြည်ထောင်စုကအကူအညီပေးမဲ့ကြောင်းနိုင်ငံသားဝန်ကြီးပွန်ပေယိုကစနေကကတိပြုပြောကြားရင်းနဲ့အဲ့လိုထည့်သွင်းပြောဆိုသွားတာပါ။စင်ကာပူမှာကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးဆင်ဆွေးနွေးပွဲနဲ့ဆက်တဲလုပ်တဲ့အာဆီယံမှာမိနိုင်ငံတွေနဲ့စူးပွဲကိုတက်ရောက်တဲ့နိုင်ငံသားဝန်ကြီးပွန်ပေယိုဟာဒီနောက်တွေကိုရမုံငွေကိစ္စနဲ့ပတ်သက်လို့အဓိကပြောသွားတာပါ။မြန်မာနိုင်ငံက2019ခုနှစ်မှာရွှေတန်းချိန်20အထိတင်ပို့နိုင်ခြင်းရှိတယ်လို့ရွှေထိုးလို့ရောင်းဝယ်လုပ်ငန်းတွေကအကြီးအကဲတာဝန်ရှိသူတို့ကိုကိုးကားပြီး Riders တင်ပို့မှာရေးထားပါတယ်။ရွှေပြည်ပတင်ပို့တာကိုမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ပိတ်ထားပြီးတဲ့နောက်ဒီနှစ်အစောပိုင်းကမှပြန်ဖွင့်ပေးထားတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။တင်ပို့ချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမန်းအင်ဂျင်နီယာဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကိသုံးဖြစ်ပါတယ်။ဒီကနေ့မိနစ်အတွက်6နိုင်နဲ့9နိုင်ဒီထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.